ကဲဓမ္မဒါနတရားလူဓမ္မသဘင်မစတင်ပါဘုန်းကြီးအနေနဲ့ရှေးဥစွာပြောချင်တာကယခုဘုန်းကြီးကိုလူတန်းတဲ့ဓမ္မပူဇာတွေကိုလည်းပဲဘုန်းကြီးအနေနဲ့စေနာမေတ္တာကိုခံယူပါတယ်ဘုကျော်အောင်ဆန်းနှစ်တရာပြည့်အထိမ့်မကျင်းပါရေးကော်မတီအတွက်လူအပ်ရာရာသုံးပြုပါလို့ဒါဘုန်းကြီးလည်းကြုံတိုက်ကြုံခဲ့ဓမ္မဒါနတရားလူပေးတဲ့သဘောပါပဲဒါလေးကိုရှေးဥစွာပြောလိုပါတယ်ကဲဓမ္မသဘင်ဘွယ်စတင်ကြစို့ယနေ့သာသနာတော်နှစ်2558ခုနှစ်မြန်မာဘောဇာတကရ1386ခုနှစ်နတော်လာပြီကျော်14ရက်ခရစ်နှစ်2014ခုနှစ်ဒီဇင်ဘာလ20ရက်စနေနေ့ညချမ်းအချိန်ခါမှာဘုကျုပ်အောင်ဆန်းလမ်းမကြီး84လမ်းနဲ့34လမ်း35လမ်းကြားမန္တလေးမြို့မှာကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲဖြစ်ပါတယ်အကြောင်းရင်းခန္ဓာကဘုကျုပ်အောင်ဆန်းနှစ်တရာပြည့်အထိမ့်မတ်ကျင်းပရေးကော်မတီကဘုကျုပ်ရဲ့ရာပြည့်မင်္ဂလာထိမ့်မတ်ကိုအကြောင်းပြုပြီးဓမ္မသဘင်ပွဲဆင်ရင်ကျင်းပခြင်းဖြစ်တယ်ဓမ္မပူဇာကုသိုလ်ရှင်များကဘုကျုပ်ရာပြည့်ကျင်းပရေးကော်မတီမန္တလေးနဲ့ဦးကျော်ဝင်းဒေါ်လွင်လွင်မှရွှေမြင့်မှုဆွင့်ရွှေရတနာရောင်းဝယ်ရေးဧရာဝတီမြင့်မှုကုမ္ပဏီမိသားစုတို့ကပင်မဓမ္မပူဇာကုသိုလ်ရှင်ဖြစ်နေပါဝင်ပြီးတော့အာလုံးဓမ္မမိတ်ဆွေများကလည်းပဲစွန့်အားရှိသည်များစုပေါင်းပြီးတော့လူတန်းပြုလုပ်တဲ့ဓမ္မသဘင်ပွဲဖြစ်တယ်ပေါ့အဲ့တော့ဘုန်းကြီးအနေနဲ့ဘာတရားဟောကြားပေးမလဲဆိုတော့ဖះရှင်ဟောကြားခဲ့တဲ့ဒေသနာတော်တွေနဲ့ညှိနှိုင်းပြီးတော့ဘိုလ်ချုပ်ပုံရိပ်တစိတ်တရေသာဆိုတဲ့တရားကိုဟောပေးမယ်အဲ့တော့ဒီပုံရိပ်တသက်မဟုတ်ဘဲနဲ့ဘုရားရှင်ဟောကြားခဲ့တဲ့ဓမ္မအမြင်တွေနဲ့ပေါင်းဆက်ပြီးတော့ဟောကြားမယ်တရားတော်ကဘိုလ်ချုပ်ပုံရိပ်တစိတ်တရေသာတဲ့တရားနာမည်ပါတယ်လေအဲ့တော့ဘုန်းကြီးအနေနဲ့နိုင်ငံရေးတရားအများသိတဲ့နိုင်ငံရေးတရားကိုဟောမှာမဟုတ်ပါဘူးဒါပေမဲ့လို့ဘုန်းကြီးတို့ဆရာသမားတွေယူဆတဲ့နိုင်ငံရေးတရားမျိုးတော့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်ဒါလေးကိုရှေးဥစွာဘုန်းကြီးရှင်းပြပေးမယ်အဲ့တော့အများယူဆနေတဲ့နိုင်ငံရေးဆိုတာကတော့အလုံးသိပြီးဖြစ်တဲ့အတွက်ဘုန်းကြီးမပြောလို့တော့ဘုန်းကြီးတို့မစိုးရိမ်ဆရာတော်ကြီးတို့တောင်မြို့မဟာကဏ္ဍယုံဘာသာတိကကျမ်းပြူဆရာတော်အရှင်စနကဘီဝန္တမဟာထေရတို့ယူဆခဲ့တဲ့ဆရာသမားတွေရဲ့ယူဆခဲ့တဲ့နိုင်ငံရေးဒီလိုသဘောမျိုးတော့ဖြစ်ကောင်းဖြစ်သွားနိုင်တယ်အဲ့တော့ဆရာသမားတွေယူဆတဲ့နိုင်ငံရေးဆိုတာဘာလဲဆိုတော့နိုင်ငံရေးဆိုတာနိုင်ငံအရေးဒါဘုန်းကြီးတို့ဌာနုပ္ပစာစကားဥပ္ပစာစကားလို့ဒီလိုပြောလို့ရတယ်တကယ်တော့နိုင်ငံရေးဆိုတာနိုင်ငံကောင်းစားရေးပြည်သူတွေကောင်းစားရေးကိုနိုင်ငံရေးလို့ခေါ်ရတာဒါကြောင့်နိုင်ငံရေးဆိုတာတကယ်တော့ပြည်သူကောင်းစားရေးတဲ့နိုင်ငံရေးဆိုတာဘယ်သူကောင်းစားရေးလဲဘုန်းကြီးတို့ဒါဟာဥပ္ပစာစကားလို့သတ်မှတ်နိုင်တယ်ဘုန်းကြီးတို့သင်ယူရတဲ့ဓမ္မစရိယစာပေမှာဟိုဘက်အိမ်ကဆူလိုက်တာလို့ဒီလိုပြောရင်အားလုံးနားလေကြတယ်အိမ်ကြီးကတော့ထပြီးတော့ဆူပွက်နေတာဆူညံနေတာဒီလိုတော့မရှိဘူးဒါပေမဲ့အိမ်မှာနေကြတဲ့ပုံကိုယ်တွေဒီအိမ်မှာရှိရတဲ့တက်ရှိပုံကိုယ်တွေကဆူညံနေတာ ਉਹ ပဲဟိုဘက်အိမ်ကဆူလိုက်တာလို့ဒီလိုပြောတယ်ဒါအလုံးဘသူမှမငင်းကြတဲ့လက်ခံထားတဲ့ဥပ္ပစာစကားတစ်ခုဒီလိုပဲခေါင်းကြီးတို့ထမင်းချက်လိုက်စမ်းလို့ပြောတဲ့အခါမှာဘသူကမှချက်ပြီးသားထမင်းကိုပြန်ပြီးတော့မချက်ပါဘူးဆံကိုချက်တာဒါအလုံးနားလေတယ်ဒါပေမဲ့လို့ဘုန်းကြီးတို့ပြောရိုးဆိုစဉ်အရဥပ္ပစာစကားကထမင်းချက်လိုက်စမ်းလို့ပြောသလားဆံချက်လိုက်စမ်းလို့ပြောလား တခုလည်းပဲဒီတိုင်းပဲဘုန်းကြီးတို့ဆရာသမားတွေခံယူတဲ့နိုင်ငံရေးဟာနိုင်ငံကောင်းစားရေးနိုင်ငံတွင်းမှာရှိနေတဲ့ပြည်သူတွေကောင်းစားရေးဒါကိုနိုင်ငံရေးလို့ခေါ်တယ်နိုင်ငံရေးဆိုတာနိုင်ငံကောင်းစားဖို့တသက်ရုပ်ပစ္စည်းဝတ္ထုတွေကောင်းစားဖို့တသက်ဒါမျိုးမဟုတ်ပါဘူးပြည်သူပြည်သားတွေစိတ်ဓာတ်မြင့်မားပြီးတော့ချမ်းသာစွာနေဖို့စိတ်ဓာတ်မြင့်မားလာဖို့ပညာရည်တွေမြင့်လာဖို့မေတ္တာကရုဏာတရားတွေနှလုံးသားထဲမှာကိန်ဝက်လာဖို့အလုံးငြိမ်းချမ်းစွာတူရှင်တွဲနေထိုင်ဖို့ဒီလိုသဘောတရားတွေကိုဘုန်းကြီးတို့ပြည်သူကောင်းစားရေးနိုင်ငံရေးလို့ဆရာသမားတွေကယူဆခဲ့ကြတယ်အဲ့တော့ဘုန်းကြီးဟောမဲ့တရားတော်ဟာပြည်သူတွေအတွက်လိုက်နာကျင့်သုံးရင်ကောင်းစားရေးဖြစ်တဲ့အတွက်နိုင်ငံရေးတရားလို့ဒီလိုပြောရင်ဟောမရနိုင်ဘူးလားရနိုင်လားရနိုင်တယ်ဒါကြောင့်ဘုန်းကြီးတရားကအများစုပြောဆိုသတ်မှတ်တဲ့နိုင်ငံရေးလို့တော့ဒီလိုတော့ပြောနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လို့ဆရာသမားတွေသတ်မှတ်တဲ့နိုင်ငံရေးမျိုးတော့ဖြစ်နိုင်တယ်။အဲ့တော့ဘုန်းကြီးတို့နိုင်ငံရေးဆိုတာပြည်သူကောင်းစားရေးနိုင်ငံထဲမှာနေကြတဲ့ပုဂ္ဂိုလ်တွေစိတ်ချမ်းသာဖို့စိတ်ထဲမြင့်မားလာဖို့ပညာရေးမြင့်မားလာဖို့ဒီလိုသဘောတရားတွေကိုလှုပ်ဆောင်ရတာဒီတော့လူတိုင်းနဲ့မသက်ဆိုင်ဘူးလားသက်ဆိုင်လားနိုင်ငံကြီးငါတို့နဲ့ဘာဆိုင်တာမှတ်လို့ဒီလိုပြောလို့မဖြစ်ပါဘူးမတင်တော့ပါဘူးအဲ့တော့အားလုံးနိုင်ငံအရေးကိုပါဝင်ပြီးတော့ဆောင်ရွက်တင်တယ်ဒီလိုဖြေပဲထွက်ပါတယ်အဲ့တော့ဘုန်းကြီးတို့လည်းပဲနိုင်ငံကြီးလှုပ်နေတာကိုဒီလိုပဲသုံးသက်ပါတယ်ဘာဖြစ်လို့လဲဆိုတော့ကိုအုပ်ချုပ်စီမံနေတဲ့ကျောင်းတိုက်တိုက်ကစိတ်ထားမြင့်မြတ်တဲ့ယဟန်တော်တစ်ပါးပညာမြင့်လာတဲ့ပညာကြီးမြတ်တဲ့ယဟန်တော်တစ်ပါးပေါ်ထွက်လာခဲ့လို့တောရွာတေရွာမှာသွားပြီးတော့ကြောင်းထိုင်နေအဲ့တော့ဒီယဟန်တော်ကိုကြောင်းပြူပြီးတော့ရက်သူရွာသားတွေစိတ်နေစိတ်ထားတွေမြင်မာလာမယ်စီကံနေကိုကြောက်လို့မဟုတ်ဘဲနဲ့ဒန်တက်မှာကြောက်လို့မဟုတ်ဘဲနဲ့မိမိတို့မျက်မျက်နှူးနှူးကျင့်သုံးလာကြမယ်ပညာကိုလိုချင်စွာနဲ့စာကြည့်တိုက်တွေမှာကိုသိစိတ်ထဲနဲ့ကိုသွားပြီးပညာတွေရှာဖွေလာပြီးတော့ပညာတွေမြင့်မားလာမယ်အဲ့တော့ဒီယဟန်တော်တစ်ပါးကိုကြောင်းပြုပြီးတော့ကြေးရွာလူတို့အသိနေအသိဉာဏ်တွေဖွင့်ထွားပြီးတော့စာရိတ္တတွေကောင်းမွန်လာရင်အဲ့ဒါနိုင်ငံရေးလှုပ်တာလို့ဒီလိုပြောလို့မရဘူးလားရလားဒါကြောင့်လူတိုင်းမှာနိုင်ငံရေးဟာတာဝန်မရှိဘူးလားရှိလားရှိတယ်ဒါကြောင့်ဘုန်းကြီးတို့လည်းပဲစတင်စာချလုံနေပြီမဲ့ဘုန်းကြီးတို့နိုင်ငံရေးမလုပ်ဘူးလို့ထင်ပြီမဲ့ကိုတော့ငါလည်းနိုင်ငံရေးလုပ်နေတာဒီလိုခံယူချက်ရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့ဆရာဝန်တွေရာလည်းပဲဆရာဝန်အလုပ်ကိုစေတနာမေတ္တာထားလုပ်ရင်ပြည်သူကောင်းစားရေးဖြစ်သွားရင်နိုင်ငံရေးလို့မခေါ်နိုင်ဘူးလားခေါ်နိုင်လား။ကျောင်းဆရာမတွေနောက်ဆုံးဘုန်းကြီးတို့အနေရင်ဂိတ်မှာလုံနေကြတဲ့ဆိုက်ကနေနေတဲ့ပုံကိုယ်တွေကိုကိုကြောင်းပြူပြီးပြည်သူတွေစိတ်ချမ်းသာပါစေခီးသွာလာတဲ့နေရာမှာစိတ်ချမ်းသာပါစေကိုကိုကြောင်းပြူပြီးတော့နိုင်ငံကုန်တက်ပါစေရိုးသားမှုဆိုတဲ့ဂုံကိုထိမ့်ပြီးတော့လုပ်ငန်းလုပ်မယ်ဆိုရင်သူတို့လည်းပဲနိုင်ငံကိုတစ်ဖက်တစ်လက်ကဂုံရှိအောင်လုပ်ရရောက်တဲ့အတွက်နိုင်ငံရေးလုပ်တယ်လို့ပြောလို့မရဘူးလားရလားဒါကြောင့်စိတ်စေတနာကောင်းဖို့အရေးကြီးတယ်ဘာရေးကြီးလဲခုလည်းပဲဘုန်းကြီးကဒါလေးတွေကိုသိစီခြင်းလို့ဘိုလ်ချုပ်ပုံရိပ်တစိတ်တရေသာလို့ဒီလိုဟောတာအဲ့တော့ဘုန်းကြီးကဘိုလ်ချုပ်ဆိုတာဘယ်ဘိုလ်ချုပ်လို့မေးเสียလို့သေးသလားအလုံးသိနေတဲ့အတွက်ဘာဝိသေသနာမှမပါเสียမလို့ဘာဂုံတူးနဲ့မှပြောเสียမလို့ဘိုလ်ချုပ်ဆိုရင်အလုံးကသိကြတယ်လေးစားကြတယ်အဲ့တော့တစိတ်တရေသာပဲဘုန်းကြီးအနေနဲ့ဟောပြနိုင်ပါလိမ့်မယ်ဖျားရှင်ဟောခဲ့တဲ့ဒေသနာတွေနဲ့နှိုင်းရှင်ပြီးတော့ပုံရိပ်တစိတ်တေတာနည်းနည်းပါးပါးလေးကိုပဲဟောပြနိုင်ဒါပေမဲ့လို့ဘုန်းကြီးတို့ပင်လေရေသမုဒ္ဒရာရေကိုတစ်စက်လောက်ရှားပေါ်တင်ကြည့်ရင်ငံနဲ့ရတာရှိတယ်မသိနိုင်ဘူးလားသိနိုင်လားသမုဒ္ဒရာတစ်စင်းလုံးမှာရှိတဲ့ရေတွေကုံအောင်တောက်เสียရလိုသလားမလိုဘူးလားစာပုံကြီးပုံထားတယ်စာလေးတပွင့်ရှာဖို့တင်ကြည့်လိုက်ဒီစားပုံကြီးရဲ့အရာတော်မသိနိုင်ဘူးလားသိနိုင်လားခုလည်းပဲဘုန်းကြီးနေနဲ့ပုံရိပ်တစိတ်တရေသားလေးဟောလိုက်မယ်ဆိုရင်ပြောပြမယ်အားကြကျင့်သုံးသွားကြမယ်ဆိုရင်ဩဘိုလ်ချုပ်ရဲ့ဂုံကြီးတွေဟာ ဒီနည်းအတိုင်းပဲအားလုံးဟာလေးစားစရာကောင်းမလားဒီလိုသိဉာဏ်လေးရသွားပါလိမ့်မယ်ဒါကြောင့်ဘုန်းကြီးတို့ကတော့အရေးအမြတ်တစိမ့်တည်းတာလောက်ပဲပြောပြနိုင်တယ်အဲ့တော့ဘာဝအခြေခံပြောမလဲဆိုတော့တောင်မြို့ဘာသာတိကကျမ်းပြည့်ရဲ့ကျောင်းမဟာကဏ္ဍဝန်ဆရာတော်ကြီးရဲ့အဆိုမိန်လေးတစ်ခုကိုအကြောင်းပြုပြီးတော့ဒါလေးကိုအခြေခံပြီးတော့ကနေညဘိုလ်ချုပ်ပုံရိပ်တစိမ့်တည်းတာဆိုတဲ့တရားကိုဘုရားရှင်ဟောခဲ့တဲ့ပိဋကတ်တော်တွေထဲမှာရှိတဲ့စာပေတွေနဲ့ညှိနှိုင်းပြီးတော့ဟောပေးမယ်အဲ့တော့တောင်မြို့မှာကဏ္ဍဝန်ဆရာတော်ကြီးကသူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတိကျမ်းစာမှာဘလို့ရေးသားခဲ့လဲဆိုတော့နောင်လာနောက်သားမျိုးဆက်တွေအတူယူအားကြရမှာကကြီးကျယ်ခံနာခြင်းမဟုတ်တဲ့နောင်လာနောက်သားတွေအတူယူအားကြရမှာကကြီးကျယ်ခံနာတဲ့ကြော်ကြားထင်ရှားတဲ့အရာမဟုတ်ပါဘူးတဲ့ဘာလို့အကြတူယူရမှာလဲမျိုးဆက်တစ်တည်နေနဲ့အဲ့ဒီကြီးကျယ်မြင့်မားတဲ့ထင်ရှားကြော်ကြားတဲ့အဆင့်ရောက်ဖို့ရန်ကြိုးစားအထောက်ရတဲ့ဉာဏ်ဝိရိယအလုတ်သားဒါတွေကိုမိမိတို့အနေနဲ့မျိုးဆက်တည်နေနဲ့အတူယူအကြရမှာတဲ့အဲ့တော့ဆရာတော်ကြီးမိန်တဲ့စကားကပုဂ္ဂိုလ်တယောက်ကြီးကျယ်လာမယ်ပုဂ္ဂိုလ်တယောက်ထင်ရှားကြော်ကြားလာမယ်ထင်ရှားကြော်ကြားတာမျှလေးကိုအားမကြပါနဲ့တဲ့ဘာတွေကိုအားကြရမလဲဒီလိုထင်ရှားကြော်ကြားအောင်နိုင်ငံရဲ့အာကိုအာထာယာဖြစ်အောင်ဘလို့ကြိုးစားခဲ့တယ်လေဘလို့စိတ်နေစိတ်ထားဘလို့ကိုကျင်တရားတွေကြိုးစားအထောက်ခဲ့တယ်လေအဲ့ဒီကျင့်စဉ်တွေကသာအားကြပွဲရနောင်မျိုးဆက်တွေအတွက်လမ်းညွန်ကောင်းတွေဖြစ်ပါတယ်တဲ့အဲ့တော့ဘုန်းကြီးတို့အပေါ်ယံကိုအားကြရမှာလားစိတ်နေစိတ်ထားကိုအားကြရမှာလားကဲအလုံးဆိုလိုက်ထင်ရှားကြော်ကြာပုဂ္ဂိုလ်များမြင်ကြတွေ့သည့်ခါထင်ရှားကြော်ကြာပုဂ္ဂိုလ်များမြင်ကြတွေ့သည့်ခါကြောင်ကျိုးဝေပန်စီစေရန်အမှန်သိဖို့ရာကြောင်ကျိုးဝေပန်စီစေရန်အမှန်သိဖို့ရာအဲ့တော့ထင်ရှားကြော်ကြားတဲ့ပုဂ္ဂိုလ်တွေကိုတွေ့ရတဲ့အခါမြင်ရတဲ့အခါကြားရတဲ့အခါမိမိတို့အနေနဲ့အကြောင်းအကျိုးနဲ့ဝေဖန်စီစစ်ပါတဲ့အကြောင်းကျိုးနဲ့ဘာလောက်ရမှာလဲထင်ရှားကြော်ကြားတိုင်းအတူယူတင်သလားမယူတင်ဘူးလားမယူတင်ဘူးထင်ရှားကြော်ကြားယူအပေါ်ယံလေးကိုသွားပြီးတော့အတူမယူနဲ့မှားသွားနိုင်တယ်ဒါကြောင့်အကြောင်းကျိုးကိုဝေဖန်စစ်စစ်ပြီးတော့တီဘိုယံကြိုးစားပါတဲ့ကဲဆက်ဆိုလိုက်အပေါ်ယံမြအာကြကဘာမှမထူးပါအပေါ်ယံမြအာကြကပါမြမထူးပါရှင်သူဖြစ်ရန်ကျင့်စဉ်မှန်ဧကံတူယူကျင့်သုံးပါရှင်သူဖြစ်ရန်ကျင့်စဉ်မှန်ဧကံတူယူကျင့်သုံးပါဒါကြောင့်ကြီးကျယ်ခံနာတဲ့ပုဂ္ဂိုလ်ဒီကဘာကလေးစားရတဲ့ပုဂ္ဂိုလ်တွေနိုင်ငံကလေးစားရတဲ့ပုဂ္ဂိုလ်တွေကြော်ကြားထင်ရှားတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့ပုံရိပ်တွေကိုတွေ့မြင်ကြားသိရတဲ့အခါမှာအပေါ်ယံမြောက်ကိုသွားပြီးတော့အာမကြပါနဲ့အတူမယူပါနဲ့ဘာလို့တူယူရမလဲအပေါ်ယံမြောက်အာကျတူယူယုံနဲ့တော့ဘာမှထူးခြားမလာပါဘူးတဲ့တခါတည်းကမှားတော့မှားသွားတတ်သေးတယ်ဘာမှထူးခြားမှုဖြစ်လာမှာမဟုတ်ပါဘူးဒါကြောင့်ဒီလိုကြီးကျယ်ဖို့အတွက်ဒီလိုထင်ရှားကြော်ကြားဖို့အတွက်ဒီလိုနိုင်ငံကကဘာကလေးစားအားထားဖို့အတွက်ဘလို့များကြင်ကြံခဲ့တယ်လေဘလို့စိတ်နေစိတ်ထားတွေရှိခဲ့တယ်လေဘလို့ကိုကျင်တရားတွေကိုထိမ့်သိမ်းဆောင်ရှောက်ခဲ့တယ်လေစေနာမေတ္တာတွေဘလို့ထားခဲ့တယ်လေဒီကျင့်စဉ်အမှန်တရားတွေကိုပဲတူယူပြီးတော့ကျင့်သုံးပါတဲ့ဒါဘုန်းကြီးတို့တောင်မြို့မှာကတောင်ဆရာတော်ကြီးသူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတိကိုရေးတဲ့အခါမှာဒါလေးကိုမှာကြားထားခဲ့တယ်အဲ့တော့ဘုန်းကြီးတို့လည်းပဲဘိုလ်ချုပ်ရဲ့ပုံရိပ်ကိုအပေါ်ယံမျှပဲအတူယူသင့်သလားစိတ်နေစိတ်ထားအထိအတူယူသင့်လား စိတ်နေစိတ်ထားတည်တူယူတဲ့နဲ့အဲ့တော့ဘုန်းကြီးတို့ထင်ရှားကြော်ကြားတဲ့ပုံကိုယ်ရင်းဆိုတာအာလုံကနေနောက်ကနေအတူယူကျင့်သုံးရတာများတယ်အဲ့တော့တူယူကျင့်သုံးလို့ရှိရင်မှန်ကန်တဲ့စိတ်နေစိတ်ထားကျင့်စဉ်တွေကိုတူယူကျင့်သုံးပြီးပြီဆိုရင်အာလုံအတွက်နိုင်ငံအတွက်အကျိုးကြီးပြောပြမကုန်နိုင်အောင်ရှိသွားနိုင်တယ်အဲ့တော့ခေါင်းဆောင်ဆိုတာထင်ရှားကြော်ကြားတဲ့ပုံကိုယ်ဒီမှာအည်သွေးတွေအများစွာရှိပေမဲ့ဘုန်းကြီးကကြံခံထုံထုတ်ပြီးတော့အည်သွေး၃မျိုးကိုပဲထုတ်ပြမယ်ဒီရွေသွေး၃မျိုးကိုဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းရဲ့ပြူမူနေထိုင်မုံအကျင့်စာရိတ္တဒါလေးတွေနဲ့နှိုင်းရှင်ပြီးတော့ပြပေးမယ်အဲ့တော့ခုနကပြောခဲ့ပြီအပေါ်ယံမှရအားကြပြီးတော့အတူယူမကျင့်သုံးပါနဲ့တဲ့ဘာမှထူခြားလာမှာမဟုတ်ပါဘူးဒါကြောင့်ဒီလိုကြီးကျယ်ဖို့ဒီလိုကြော်ကြားထင်ရှားဖို့ဒီလိုနှစ်ပေါင်းများစွာတိုင်အောင်အလုံးကအာကိုအာထအလေးကရုပြုဖို့အတွက်ဘလို့ကြင်ကြံခဲ့တလဲဒီကောင်းဆောင်ရည်ချင်းတွေကိုမိမိတို့ရှာဖွေပြီးတော့ကျင့်သုံးရင်အကျိုးမကြီးနိုင်ဘူးလားကြီးနိုင်လားကြီးနိုင်တယ်ဒါလေးတွေသတိထားမယ်ဥပမာဘုန်းကြီးပြောမယ်ဘုန်းကြီးတို့ဗိုလ်ချုပ်ကိုချစ်မြတ်နိုးတဲ့ပုဂ္ဂိုလ်ဒီအလုံးဟာဘုကျုပ်ရေးခဲ့တဲ့စာလေးတစ်ဆောင်ရှိတယ်။သမိုင်းဝင်တဲ့စာလေး။သူ့ရဲ့ဇနီးဒေါခင်ကြည်ထံကိုဘုန်းကြီးတို့စာလေးရေးတဲ့အခါမှာကြီးပဲပြုံးတဲ့နံပြားရရင်စာကျင်တယ်ဆိုတဲ့အောင်ဆန်းဆိုပြီးတော့ဒီအက္ခရာလေး73လုံးပါတဲ့စာလေးဟာသမိုင်းဝင်ပြီးတော့မကြော်ကြဘူးလားကြော်ကြလား။အဲ့တော့ဒါကိုကြည့်လို့ရှိရင်ဒီပုံရိပ်ကိုဘုန်းကြီးတို့ဘလို့တူယူကျင့်သုံးသင့်တယ်လေ။ဒါလေးဟာဘုန်းကြီးတို့ဘုန်းကြီးတို့မြန်မာနိုင်ငံမှာသတင်းစာရီထဲမှာဗိုလ်ချုပ်ကပဲပြုံနေနေပြကြိုက်တယ်ပဲပြုံနေနေပြကြိုက်တဲ့အတွက်ဗိုလ်ချုပ်မွေးနေတို့ဒီရက်တွေမှာနေရာတိုင်းဒေသတိုင်းမှာပဲပြုံနေနေပြတွေကျွေးမွေးကြတယ်ဧကန်ကြတယ်ကောင်းပါတယ်ဗိုလ်ချုပ်ကိုချစ်မြတ်နိုးတဲ့စိတ်မကောင်းလားကောင်းလားဒါပေမဲ့ဒါလေးနဲ့ဘုန်းကြီးအနေနဲ့အာမရစေခြင်းမူဒါအပေါ်ယံမြပဲရှိသေးတယ်တဲ့ဒီတော့ဘိုးချုပ်ဒီလိုဘလို့စိတ်တက်နဲ့ရေးသွားခဲ့တယ်မော်တင်တာချာနယ်ထဲမှာစာရေးဆရာဦးမြင့်ဝင်းမော်ကျွန်းကဘုန်းကြီးတို့ရေးသားထားတာလေးလည်းရှိတယ်ပေါ့ဒါလေးကိုခြေခံပြီးတော့ဘုန်းကြီးလေးစားတူယူရမယ့်အချက်ကလေးကိုပြောပြပေးမယ်အဲ့တော့ဘုန်းကြီးတို့ဘိုးချုပ်ကသူစားကျင်တဲ့အစားအစာကိုခေါ်လိုက်တာသူ့ရဲ့ဇနီးကဒေါခင်ကြီးကိုကြီးလို့ခေါ်လိုက်တဲ့အခါဘိုးချုပ်ရဲ့နှလုံးသားမှာမေတ္တာကရုဏာကြီးမားတယ်ဒီလိုတိဗေမရောက်ဘူးလားရောက်လားရောက်တယ်နောက်ပြီးတော့ဘိုးချုပ်စားကျင်တဲ့အစားအစာကပဲဖြုံတဲ့နံပြားတဲ့ဘာနဲ့ပါလဲအဲ့တော့ပဲဖြုံတဲ့နံပြားဘုန်းကြီးတို့နိုင်ငံခြားဖြစ်လားမြန်မာပြည်မှာအလွယ်တကူမရနိုင်ဘူးလားရနိုင်လားအဲ့တော့မြန်မာပြည်မှာအလွယ်တကူရနိုင်တဲ့အစားအစာဒီတော့ဘိုးချုပ်အနေနဲ့ဒီအစားအစာကိုမာရဲဆိုတော့ဗာဒိဗေတွေရှိမလဲဆိုတော့ဒီချိန်မှာလွတ်လပ်ရေးအတွက်ကြိုးပမ်းနေရတာငွေတွေဟာလဟတ္တမကုန်ခံနိုင်ဘူးအရင်အတွက်ချိုးချမ်းချွေတာနေရတယ်ဘုကျုံလည်းပဲချမ်းသာတဲ့ပုံကိုယ်တွေမပါဘူးတိုင်းပြည်အတွက်အလုံးလုံးတာအဲ့တော့ဘုကျုံဟာကိုယ့်အတွက်အလုံးလုံးခဲ့တာလားတိုင်းပြည်အတွက်အလုံးလုံးခဲ့တာလားအဲ့တော့တိုင်းပြည်အတွက်အလုံးလုံးခဲ့တော့ဘုကျုံမှာဘာမှပူပူရှန်ရှန်ဆိုတာမရှိဘူးအဲ့တော့ဘိုးချုပ်မှာဒီပဲပြုံးတဲ့နံပြားစားကျင်တယ်ဆိုတဲ့နေရာမှာသူ့ရဲ့ပါလွားဝါကြွားမှုတော်တော်ကင်းစင်တယ်မာမာနမရှိဘူးဒီဒိဗေလေးရတယ်နောက်တစ်ခါသူ့ရဲ့စားကျင်တဲ့အာသာဆန္ဒတဏပြင်းပြမှုမရှိဘူးဒီလိုလေးပဲရတယ်နောက်တစ်ချက်ကဘာသွားတွေ့လဲဆိုတော့ချိုးချမ်းချွေတာခြင်းနဲ့ဘာသွားတွေ့လဲအဲ့တော့ပဲပြုံးတဲ့နံပြားနဲ့စာလို့ရှိရင်နိုင်ငံခြားကလာတဲ့မုံတွေထူထူခြားခြားစီမံထားတဲ့မုံတွေငွေကုန်ကြေးကြမများနိုင်ဘူးလားများနိုင်လားအဲ့တော့ဒီလိုအချိန်မှာငွေကုန်လို့မဖြစ်တဲ့အတွက်ဘိုးချုပ်အနေနဲ့ချိုးချံချွေတာတဲ့စိတ်တွေစေတနာတွေရှိတယ်။သူ့အတွက်နဲ့သူ့ဇနီးဒေါခင်ကြီးမှာငွေကုန်ကြေးကြမများစေချင်ဘူး။ဒီလိုအချိန်မှာစီစီဆက်ဆက်ငွေလေးသုံးစေချင်တယ်။ဒီလိုမေတ္တာစေတနာတွေပါသွားတယ်နောက်တစ်ချက်ကဘာလဲဆိုတော့ရရင်စားကျင်တယ်ဆိုတဲ့အဓိပ္ပာယ်ကမရလဲကိစ္စမရှိပါဘူးဒီအဓိပ္ပာယ်မပါဘူးလားပါလား အတင်ကိုယ်ရဲ့ဆန္ဒကိုယ်ရဲ့အတ္တကိုရှည်တန်းတည်ပြီးမရရအောင်မဖြစ်ဖြစ်အောင်စီမံပေးပါဒီလိုစိတ်ဓာတ်တွေမပါဘူးရရင်တော့စားကျင်တယ်မရလည်းကိစ္စမရှိပါဘူးဒုက္ခခံပြီးတော့မလုပ်ပါနဲ့ဒီလိုငြင်းညာတဲ့ထောက်ထားတဲ့မေတ္တာကရုဏာတွေမပြေဝဘူးလားပြေဝလားအဲ့တော့ခေါင်းကြီးတို့ဒီခုဘိုလ်ချုပ်ရဲ့မွေးနေ့တို့အထိမ်မတ်တို့ပဲချုပ်နဲ့နံပြားကျွေးတာဘိုလ်ချုပ်ကိုချစ်မြတ်နိုးတာကောင်းပါတယ်အဲ့တော့မိမိတို့ကဓာရီကိုဓာလေးအပေါ်ယံလေးကိုအားကြယုံနဲ့ပြီးမလားဆိုရင်မပြီးနိုင်ပါဘူးအဲ့တော့ဘိုလ်ချုပ်ကိုယ့်ရဲ့ပြည်တွင်းပြည်ကိုချိုးချမ်းချွေတာတဲ့အနေနဲ့စာတုံသွားတယ်ငါတို့လည်းပဲမိသားစုအတွက်ချိုးချမ်းချွေတာပြီးတော့ဆင်းရဲသားတွေအတွက်ဘာသာသာသနာအတွက်လိုအပ်တဲ့နေရာအတွက်လိုအပ်တာတွေကိုလှူမယ်ဆင်းရဲသားတွေအတွက်လိုအပ်တဲ့ပစ္စည်းတွေထောက်ပံ့မယ်ဒါမျိုးစိတ်ကလေးတွေမွေးရင်ဘိုလ်ချုပ်ကိုအကောင်းဆုံးချစ်မြတ်နိုးရမရောက်ဘူးလားရောက်လားဒါကြောင့်လူတယောက်ကြီးကျယ်မြင့်မားလာတယ်ကြော်ကြားလာတယ်အပေါ်ယံများလေးအားကြယုံနဲ့ရက်မနေပါနဲ့ဘုန်းကြီးကဒီလိုတိုက်တွန်းတာဒီလိုနံပြားနဲ့ပဲပြုတ်ကျွေးတာကိုဘုန်းကြီးကမကောင်းဘူးဒီလိုပြောတာမဟုတ်ဘူးမလုံနဲ့ဒီလိုပြောတာမဟုတ်ဒီလောက်ကလေးနဲ့အားရပြီးတော့ကျေနပ်ပြီးတော့ရက်မနေပါနဲ့ဘိုလ်ချုပ်ဟာဘလို့စိတ်ထားနဲ့ပြောခဲ့တယ်လေဒီစာသားလေးဟာဘလို့အိဗေမျိုးပါဝင်တယ်လဲဒီလိုတွေးပြီးတော့လိုက်နာကျင့်ကြံဖို့မကောင်းမလားကောင်းလားကဲအားလုံးဆိုကြည့်လိုက်ထင်ရှားကြောကြာပုဂ္ဂိုလ်များမြင်ကြားတွေ့သည့်အခါကြောင်ကျိုးဝေဖန်စီစေရန်အမှန်သိဖို့ရာအပေါ်ယံမြအာကြကဘာမှမထူးပါရင်းသို့ဖြစ်ရန်ကျင့်စဉ်မှန်ဧကံတူယူကျင့်သုံးပါဒါကြောင့်မို့ဘုန်းကြီးတို့ဘိုလ်ချုပ်ရာပြည့်ကျင်းပရေးကော်မတီလူငယ်တွေရောလူကြီးတွေရောကိုယ်နဲ့ဆက်နေတဲ့ပုံကူတွေကိုပဲပြုံးတဲ့နန်းပြဝေယုံမြနဲ့အာမရကြနဲ့ဒီလိုလက်ဆင့်ကမ်းပြီးတော့ဘိုးချုပ်ဘလို့စိတ်တနဲ့လှုပ်ခဲ့တယ်လဲကိုဇနီပေါ်မှာဘလောက်ထိတန်ဖိုးထားလေးစားတယ်လဲအဲ့တော့ဝေကုံကြီးကြများအောင်ဘလို့ချိုးချမ်းချွေတာခဲ့တယ်လဲဒါလေးတွေကတိုင်းပြည်ပေါ်ဘလောက်ငေးညာတယ်လဲရရင်စားခြင်းနဲ့မရလဲကိစ္စမရှိပါဘူးကိုရဲ့အတ္တကိုဘလောက်ထိထိန်ချုပ်နိုင်ခဲ့တယ်လဲဒီလိုကျင့်စဉ်လေးတွေကိုတူယူမှာတန်ဖိုးကြီးမာတယ်တဲ့အဲ့တော့ဒီလိုကျင့်စဉ်တွေကိုဘုန်းကြီးတို့ဘိုလ်ချုပ်ချစ်မြတ်နိုးတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအတူယူကျင့်သုံးမယ်ဆိုရင်ဘုန်းကြီးတို့နိုင်ငံဟာမတိုးတက်နိုင်ဘူးလားတိုးတက်နိုင်လားပဲပြုံးတဲ့နံပြားစားယုံလေးမျှနဲ့တော့တိုးတက်တဖို့လွယ်ပါမလားဒါကြောင့်အပေါ်ယံလေးမျှနဲ့ရက်မနေပါနဲ့အတွင်နှစ်သာရဖြစ်တဲ့ဘိုလ်ချုပ်ရဲ့စိတ်စေတနာဘိုးချုပ်ရဲ့ငင်းညာမှုမေတ္တာတရားကရုဏာတရားဇနီးအပေါ်မှာကုန်ကြမှုမများစေခြင်းနဲ့ချိုးချမ်းချွေတာခြင်းကျင့်စဉ်ဒါလေးတွေကိုဘုန်းကြီးတို့အားကြတူယူပြီးတော့မကျင့်သုံးသင့်ဘူးလားကျင့်သုံးသင့်လားဒီလိုကျင့်သုံးလိုက်တာနဲ့ဒီပြိုင်နဲ့အိမ်တော်ရေးတွေဟာဘယ်တော့မှဘုန်းကြီးတို့ပြဿနာမရှိတော့ဘူးမေတ္တာတရားနဲ့တိဆောက်ထားတဲ့အိမ်တော်ရေးမေတ္တာတရားဆိုတာအစိုးတဲ့အစေးတဲ့အမြဲတမ်းပဲငြိမ်းချမ်းပြီးတော့သွားတော့ဒါကြောင့်ဘုန်းကြီးတို့ဘိုလ်ချုပ်ရဲ့ပုံရိပ်တွေကိုကြည့်တဲ့အခါမှာအပေါ်ယံမြကြည့်တင်သလားအတွင်းထိ၌ပြီးတော့ကြည့်တင်သလားဒါကြောင့်စိတ်နေစိတ်ထားလေးတွေကိုလေးလာပါလို့ပြောတာအဲ့တော့ဘုန်းကြီးကဒီလိုခေါင်းဆောင်ကောင်းဖြစ်သွားတဲ့စိတ်နေစိတ်ထားလေးတွေကိုဘုန်းကြီးတို့စာပေနဲ့ညှိပြီးတော့အရေးချင်း၃ရက်ဘုန်းကြီးကပြောမယ်ခေါင်းဆောင်တွေပြည့်စုံတင်တယ်အရေးချင်း၃ရက်တဲ့ကောင်းဆောင်နေပြည့်စုံတဲ့နဲ့ပါ3ရက်လေတဏီယာဖြင့်ဂုံကြီး3ရက်တဏီယာဖြင့်ဘယ်လိုပြောမလဲအဲ့တော့ဘိုလ်ချုပ်မှာဒီဂုံကြီး3ရက်ကောင်းဆောင်နေပြည့်စုံရမယ့်ဂုံကြီး3ရက်ဘလောက်ထိပြည့်စုံခဲ့တလေဒါလေးကိုဘုန်းကြီးနေနဲ့အားလုံးသိစေခြင်းနဲ့သိပြီးတော့လိုက်နာကျင့်သုံးအတူယူစေခြင်းနဲ့တဲ့ဒါကြောင့်ဘိုလ်ချုပ်ပုံရိပ်တစိတ်တေသာဆိုတဲ့တရားလေးကိုဘုန်းကြီးကဟောပေးတာအဲ့တော့ခေါင်းဆောင်၃ရက်မှာဘုန်းကြီးတို့မြတ်စွာဘုရားကဘလို့မိန့်ထားလဲဆိုတော့အတ္တနာမေဝပထမံပတိရူပေနိဝေတယေ အထင်ရမနုဿတေယပရိဇဂေယပန္တိတောအဓိပ္ပာယ်အတ္တနာမေဝပထမံပတိရူပေနိဝေတယေတဲ့ကုကုကိုရှေးဦးစွာတင့်လျော်တဲ့ကောင်းမြတ်တဲ့ဂုံနိုင်မှာထဲ့သွင်းပါတဲ့ပြီးမှသူများကိုပျော်ဟောပါဒါဆိုလို့ရှိရင်မပင်မပန်းတဲ့လမ်းစဉ်ဖြစ်သွားနိုင်ပါတယ်လို့ဒီလိုအဓိပ္ပာယ်မျိုးပြောတာဒါကြောင့်ကဲပထမဂုံကြီးလေးကိုဆိုလိုက်မိမိကိုယ်သာရှေးဦးစွာတေချာဇာနာပုံသွင်းလေမိမိကိုယ်သာရှေးဦးစွာတေချာဇာနာပုံသွင်းလေအဲ့တော့ဒိဗ္ဗေယမိမိကိုယ်ကိုရှေးဦးစွာပုံသွင်းကောင်းရခြင်းနဲ့မိမိကိုယ်ကိုရှေးဦးစွာဘာကောင်းရခြင်းလဲအဲ့တော့နိုင်ငံအတွက်မိသားစုအတွက်တနိုင်တဲ့မြဘာသာသာသနာအတွက်ခေါင်းဆောင်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်ကိုဥစွာပထမပုံသွင်းကောင်းအောင်ကြိုးစားရမယ်။ဘာကောင်းအောင်ကြိုးစားမှာလဲ။ဒါအင်္ဂါတစ်ချက်နောက်ဆက်ဆိုလိုက်ကရုဏာအားပညာအားစွမ်းအားမြင့်ပါစေ။ကရုဏာအားပညာအားစွမ်းအားမြင့်ပါစေဒုတိယရည်ချင်းကကရုဏာစွမ်းအားမြင့်မာခြင်းနဲ့ဗာမြင့်မာခြင်းလေတတိယချက်ကပညာစွမ်းအားမြင့်မာခြင်းနဲ့တတိယချက်ကပါတယ်လေအဲ့တော့ရည်ချင်းဂုံကြီးဘယ်နှချက်လဲဆိုလိုက်ဂုံဤ3ရက်ပြေဆုံးလက်မြင်းမြက်ခေါင်းဆောင်ပေဂုံဤ3ရက်ပြေဆုံးလက်မြင်းမြက်ခေါင်းဆောင်ပေဘုန်းကြီးတို့တောင်မျိုးမာကနောင်ဆရာတော်ကြီးပါတိမောက်ဘာသာတိကာဆိုတဲ့ဝီနီကျမ်းရဲ့ဏိဒန်းလေးမှာမြတ်စွာဘုရားရဲ့ဂုံဤကိုလောကရဲ့ခေါင်းဆောင်ခေါင်းအနေနဲ့တင်စားပြီးတော့အာနာရဟောတရားညာနောဝိနည်းနံဝိနာယကောပနေတုဟရိယအာနံအညာနင်းသဝိနာတယံဒါလေးကိုဘုန်းကြီးအချင်းချုပ်လေးတပါတာလည်းပဲပြောမယ်အာနာရဟောတရားညာနောတရားညာနောတတဝနုစွာမတုတောင်ကရုဏာတဲ့ဉာဏ်ပညာမြလိရှိပေထသောတရားညာနတာတတဝနုစွာမတုတောင်ကရုဏာတဲ့ဉာဏ်တော်မျက်ရှိသည့်ဖြစ်ကြောင်းအာနာရဟောမတိတ်မဆောင်ကောင်းတဲ့ကောင်းသည့်ငြိမ်းချမ်းသာလွင်အာနာရှင်လီဖြစ်ပေထသောတဲ့ဘုရားရှင်ကိုယ်တော်မြတ်ဟာတတဝတွေကိုဆုံးမတဲ့ကဩဇာအာနာသိပြီးတော့ကြီးမားတယ်အဲ့တော့မတိတ်မဆောင်တဲ့အာနာဩဇာရှင်တဲ့ဘုရားရှင်ကိုဒီလိုဂုံပုံနဲ့ချီးကျူးခဲ့တယ်အဲ့တော့ဘုရားရှင်ဟာဩဇာအာဏာတွေပြေဝါတယ်ဒါပေမဲ့တိမ်းဆောင်မှုမရှိတဲ့လုံးဝမတိမ်းဆောင်တဲ့ဩဇာအာဏာပြေဝါတဲ့ပုဂ္ဂိုလ်မြတ်ကြီးဆိုပြီးတော့ချီးကျူးပြီးတော့ဂုဏ်ပြုတော်မူခဲ့တယ်။ဘာဖြစ်လို့တိမ်းဆောင်မရှိတဲ့ချွတ်ချော်မှုမရှိတဲ့ခေါင်းဆောင်ဖြစ်ရတာလဲဩဇာအာဏာရှင်ဖြစ်ရတာလဲဆိုတော့တရားညာတော်တတဝနုစွာမတုတောင်ကရုဏာတဲ့ဉာဏ်တော်မြလိရှိပေထသောတဲ့အဲ့တော့မဟာကရုဏာဓာတ်ပညာဓာတ်ဆိုတဲ့ကရုဏာစွမ်းအားပညာစွမ်းအားတွေမြင်မာတဲ့အတွက်အတိမ်ဆောင်မရှိတဲ့ဩဇာအာဏာပြေဝတဲ့ပုဂ္ဂိုလ်လို့တောင်မျိုးဆရာတော်ကြီးကဒီလိုချီးကျူးခဲ့တယ်။ဒါကြောင့်ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ဟာဩဇာတိတ်ကမကြီးမာလွန်းတဲ့ပုဂ္ဂိုလ်တွေထဲမှာထိတ်ဆုံးကဖြစ်တော်မူခဲ့ပါတယ်။အဲ့တော့အာဏာရှင်ဩဇာရှင်ဒီလိုလဲပြောရင်ရပါတယ်။ဒါပေမဲ့အတိမ်ဆောင်မရှိတဲ့အာဏာဩဇာရှင်နဲ့ဘာမရှိတဲ့အာနာဩဇာရှင်လေအများစုကဘုန်းကြီးတို့ဩဇာအာနာတွေရလာရင်တိညာစောင်းကြမဟုတ်တာတွေလောက်ကြဒါတွေမရှိဘူးလားရှိလားဘုရားရှင်မှာတော့ဒီလိုအတိတ်ဆောင်မရှိဘူးဘာဖြစ်လို့လဲဆိုတော့တရားညာနောတတဝနုစွာမတုတောင်ကရုဏာဓာတ်ဉာဏ်တော်မြလိရှိပေထသောတဲ့တတဝတွေတူးလို့မရနိုင်တဲ့မဟာကရုဏာတော်ပြေဝါတော်မူတယ်ပညာစွမ်းအားတပညုတဉာဏ်ပညာမသိတာမရှိတော့အောင်မသိတာမရှိတဲ့တပညုတဉာဏ်တော်ကြီးကိုပိုင်ဆိုင်တော်မူတယ်ဘုရားရှင်ဟာက ကရုဏာစွန့်အားလည်းပဲသိပြီးတော့ဘယ်သူနဲ့မှမတူအောင်မြင်မာတော်မူတယ်။တပညုတဉဏ်အလုံးကိုသိတဲ့ပညာစွန့်အားဒီပညာစွန့်အားလည်းပဲဘယ်သူနဲ့မှမတူအောင်မြင်မာတော်မူတယ်တဲ့။ဒါကြောင့်ဘုရားရှင်ရဲ့ဩဇာအာဏာပြေဝမှုမှာအတိမ်ဆောင်ရှိခဲ့သလားမရှိခဲ့ဘူးလားမရှိခဲ့ဘူးအဲ့တော့ဘုန်းကြီးတို့တွေလည်းပဲကောင်းဆောင်ကောင်းဩဇာအာဏာပြေဝတဲ့ကောင်းဆောင်ကောင်းဖြစ်ခြင်းပါတယ်ဆိုရင်ဒုတိယရည်ချင်းကကရုဏာစွန့်အားမြင်မာရခြင်းနဲ့ဗာမြင်မာရခြင်းလေတတိယဂုံကြီးကပညာစွန့်အားမြင်မာရခြင်းနဲ့ဗာစွန့်အားမြင်မာရခြင်းလေအဲ့တော့ဒါကိုခွန်ကြီးတို့ဘာဖြစ်လို့ကရုဏာစွန့်အားမြင်မာရမှာလဲဆိုတော့ရှင်မဗုဒ္ဓဂေါတာကတိလက္ခဏအထာကရာရေးသားတော့ဘုရားရှင်ကိုခြေကျူးထောမနာရှ िख ိုးတဲ့အထဲမှာကရုဏာတိတလဟရယံမာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးရှိတော်မူထသောကရုဏာတိတလဟရယံမာကရုဏာတော်ကြောင့်အေးမြသောစိတ်နှလုံးရှိတော်မူထသောတဲ့အဲ့တော့ဘာဖြစ်လို့ကရုဏာတဲ့ကောင်းဆောင်ဒီမှာပြေဝတင့်တယ်လေဆိုတော့ကရုဏာပြေဝမှာအစင်ရဲ့ခံနိုင်တာတဲ့ကရုဏာပြေဝမှာဘာခံနိုင်တာလဲဘုန်းကြီးတို့လူမှုကူညီရေးပရာဟိတာတွေလုပ်ပြီးအစင်ရဲ့မခံနိုင်မင်းနဲ့လုပ်လို့ရပါမလားမိသားစုအတွက်အချိန်လေးပေးရတယ်မိသားစုကိုစွန့်ပြစ်ပြီးတော့နောက်ဆုံးကိုယ်ထဲရနေစိုက်ထုတ်ပြီးတော့လှူဒန်းရတယ်ခန္ဓာကိုယ်ပင်ပန်းစွာနဲ့သွာလာလှုပ်ရှားရတယ်ဒီလိုအပင်မခံနိုင်မှုရှိဖို့အတွက်ကရုဏာဓာတ်လိုတယ်တဲ့ပင်မခံနိုင်မှုအတွက်ဘာဓာတ်လိုလဲဘုန်းကြီးတို့ကရုဏာပြေဝတဲ့ပုဂ္ဂိုလ်တွေကဘယ်တော့မှပင်မဆင်းရဲတယ်လို့မထင်ဘူးခန္ဓာကိုယ်ပင်မမိမဲ့စိတ်နှလုံးရှင်လန်းတာကရုဏာဓာတ်ကြောင့်တဲ့ကရုဏာစွန့်အားဒါကြောင့်ပြေဝဖို့ခေါင်းဆောင်တွေမှာမလိုဘူးလားလိုလားဘုန်းကြီးတို့စကိုင်းများဆက်ကြရောက်စားကဘုန်းကြီးတစ်ပါးကတိတ်ပြီးတော့ယဉ်နီးပါတယ်။သူကလည်းစေတနာနဲ့ပြောတာပါ။သူကဘယ်လိုပြောလဲဆိုတော့စာတင်တိုက်အလုပ်ဆိုတာလူမိုက်အလုပ်တဲ့စာတင်တိုက်အလုပ်ဆိုတာဘာလုပ်တယ်။တပည့်တော်တို့ကတော့အေးချမ်းချမ်းပဲနေတော့မယ်။ကိုတရားလေးနဲ့ကိုနေတော့မယ်။အဲ့တော့ဒီစကားဟာမှန်တင်းတလောက်မှန်ပြီမဲ့အပြေဝမှန်တယ်လို့ဘုန်းကြီးတို့ကတော့မယူဆပါဘူး။ဘာဖြစ်လို့လဲဆိုတော့စာတင်တိုက်တွေမရှိရင်သာသနာမျိုးဆက်တည်းပျောက်ကွယ်မယ်ဘုန်းကြီးတို့ရေချင်းပြေဝတဲ့ဓမ္မကတိကတရားဟောဆရာတော်ရေချင်းပြေဝခြင်းပါလေဆိုရင်စာတင်တိုက်နဲ့กินလို့မရပါဘူးတရားပြရေချင်းပြေဝတဲ့တရားပြဆရာတော်ရေချင်းပြေဝပါလေဆိုရင်စာတင်တိုက်နဲ့လုံးဝမกินခဲ့ပါဘူးမျိုးဆက်တွေကိုမွေးထုတ်ပေးနေတဲ့စာရှာဘုန်းကြီးရေချင်းပြေဝတဲ့စာရှာဘုန်းကြီးဖြစ်ခြင်းပါလေဆိုရင်စာတင်တိုက်တွေနဲ့กินလို့မရပါဘူးဒါကြောင့်သာသနာတော်ကြီးအတွန်းရှေးဖို့စာတင်တိုက်ဟာအရေးမကြီးဘူးလားရေးကြည့်လားအဲ့တော့ဒီဆရာတော်လေးကဘုန်းကြီးကိုယဉ်နီးလို့ပြောတာပါစေနာနဲ့စာတင်တိုက်ဆိုတာဘသူအလုံးလူမိုက်အလုံးတဲ့ကိုကလည်းပဲသင်ပေးရသေးတယ်ကိုကလည်းပဲစာစရာတောက်စရာရှာဖွေပေးရသေးတယ်တခါတရံကိုပေါ်မှာစောကမောကနဲ့ထွက်သွားသေးတယ်သူတို့ဆန္ဒပြည့်ရင်လှဲ့တောင်းမကြည့်ဘူးဒါမျိုးတွေလုံနေတာကိုလူမိုက်လုံးလို့ခေါ်တယ်။ဒါပေမဲ့ဘုန်းကြီးတို့ကတော့ဒီလိုမမြင်ပါဘူး။သာသနာတော်ကြီးအကျိုးရှိဖို့အတွက်ကောင်းဆောင်ကောင်းဒီမွေးထုတ်မယ်ဆိုတဲ့စိတ်နဲ့လုပ်တော့အထိုက်လျောက်တော့ခန္ဓာကိုယ်မဆင်းရဲဘူးလားဆင်းရဲလား။ဒါပေမဲ့နှလုံးသားထဲမှာကရုဏာပြေဝအောင်ကြိုးစားကြည့်လိုက်။ဘယ်တော့မှဆင်းရဲတယ်မထင်တော့ဘူး။ကိုယ်အတွက်နဲ့သာသနာတော်ကြီးကိုလက်ဆင့်ကမ်းဝန်ထမ်းကြမယ်။ပညာတတ်စိတ်ကောင်းသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေပေါ်ထွက်သွားမယ်ကိုကိုအကြောင်းပြုပြီးတော့ဒီပုဂ္ဂိုလ်တွေကတနေရာရာမှာသာသနာအတွက်လှုပ်လှုံနေမယ်ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့တရားဓမ္မတွေအသိဉာဏ်တွေတိုးသွားမယ်စိတ်ဓာတ်တွေမြင့်လာမယ်ဒါဆိုရင်ဘုန်းကြီးတို့ပင်မန်းမှုတွေကိုသတိမရဘဲနဲ့စိတ်နှလုံးဟာအမြဲတမ်းလန်းဆန်းနေတယ်တဲ့အဲ့ဒါဘာကြောင့်လဲမေးရင်ကရုဏာဓာတ်ကြောင့်တဲ့ဘာဓာတ်ကြောင့်လဲဒါကြောင့်ကရုဏာပြေဝါလို့ရှိရင်ဘာဟုခံနိုင်ခြင်းရှိလဲဆင်းရဲဒဏ်နဲ့ဘာဟုခံနိုင်ခြင်းရှိလဲကောင်းဆောင်ဆိုတာမဆင်းရဲဘူးလားဆင်းရဲလားဒီတော့ဆင်းရဲတယ်ဆိုရင်ဘာတရားပြေဝါမှဖြစ်မှာလဲကရုဏာတရားပြေဝါမှဖြစ်မှာဒါလေးတွေဟုတ်ဒါကြောင့်ဘုန်းကြီးတို့ကောင်းဆောင်ကောင်းဆိုတာဆင်းရဲခံနိုင်တယ်ဆင်းရဲခံနိုင်တော့ကိုယ်အတွက်မကြည့်အလုံးချမ်းသာဖို့ပဲကြည့်တော့ကိုယ်ကိုယ်တိုင်တော့ပစ္စည်းဥစ္စာချမ်းသာမှုကင်းမှာပေါ့ဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းရဲ့ကွ ွယ်လွန်တဲ့အခါမှာအင်ကြီးလေး၄၅စုံလောက်ရှိတယ်ဒါမျိုးလေးတွေရေးကြတယ်အဲ့တော့ဘိုးချုပ်ချမ်းသာခဲ့သလားဆင်းရဲခဲ့လားဒါပြင်ဘိုးချုပ်ဟာဆင်းရဲလိုက်တာလို့ဘယ်တော့မှမညီဘူးဘာတက်ပြေဝါလို့ကရုဏာတက်ပြေဝါလို့ဒါကြောင့်ကောင်းဆောင်ကောင်းတွေဖြစ်ချင်ပါတယ်ဆိုရင်ကရုဏာစွမ်းအားမြင်မာဖို့လိုတယ်နောက်တစ်ခါဘုန်းကြီးတို့တတိယစွမ်းအားကဘာလဲဆိုတော့ပညာစွမ်းအားဘာစွမ်းအားလဲပညာစွမ်းအားလဲပြည့်ဖို့လိုတယ်ဒါကြောင့်ပညာပေဇောတာဝိယတာမောဟတမံပညာပေဇောတာဝိယတာမောဟတမံပညာတိဟုသောအယောင်မူပြင်အထုပဲပြောပြီးသောမောဟတိဟုသောအမိုက်မောင်းရှိတော်မူထသောတဲ့ပညာဆိုတာအလင်းရောင်ပညာဆိုတာဘာလဲအလင်းရောင်ရှိရင်အရာဝတ္ထုတွေကိုကွဲကွဲပြားပြားမမြင်ရဘူးလားမြင်ရလားဒီလိုပဲဘုန်းကြီးတို့ပညာမျက်စိပြေဝါဖို့လိုတယ်ပညာမျက်စိပြေဝါမှအမှားအမှန်ကိုသိတယ်တဲ့အဲ့တော့ဘုန်းကြီးတို့ပညာကြီးကျင်ပါတယ်ဆိုလို့ရှိရင်စာပေမှာပညာကြီးကျင်ရဲ့အကြောင်းကတစ်ချက်ပါပါလဲဆိုတော့ကိလေသာဒူရီဘာဝတဲ့လောဘဒေါသနေရမယ်တဲ့ပညာကြီးကျင်ရင်ဘာနေရမှာလဲဘုန်းကြီးတို့လောဘကြီးနေတဲ့ပုဂ္ဂိုလ်တယောက်မူရစေဝါးရင်းနဲ့ချမ်းသာခြင်းနဲ့ဖြစ်လန်းကချမ်းသာခြင်းနဲ့လောဘကြီးနေအမှားမှန်သိသေးလားဒေါသကြီးနေတဲ့ပုဂ္ဂိုလ်တယောက်ဒေါသကြီးနေပြီဆိုရင်အမှားမှန်မသိတော့ဘူးသူလှုပ်ချင်ရစွတ်ပြီးတော့လှုပ်ခဲ့တာဒါကြောင့်ပညာကြီးခြင်းပါတယ်ဆိုရင်ဘာနေပါရမှာလဲလောဘဒေါသနေပါရမှာအဲ့တော့လောဘဒေါသနေပါခြင်းပါတယ်ဆိုရင်ပါလို့ရမှာလဲဆိုတော့သူ့ဖို့ကိုဖို့မြမြတတကြည်တရမယ်တဲ့သူ့ဖို့ကိုဖို့ဘယ်လိုကြည်တရမှာလဲငါ့အတွက်ငါ့အတွက်ဆိုပြီးတော့ငါဆိုတဲ့စက်ဝန်းကနေပြီးတော့စက်ဝိုင်းတွေကနေတက်နိုင်တယ်မြဖောက်ထွက်နိုင်ရတယ်ဒါမှဘုန်းကြီးတို့လောဘဒေါသဆိုတာနေတာဥပမာဘုန်းကြီးပြောမယ်လူတယောက်ကဆဲတယ်အဆဲခံရတဲ့စောကားခံရတဲ့ပုဂ္ဂိုလ်ကကိုသားလေးဖြစ်နေတယ်အဲ့မှာငါသားကိုဆဲတယ်ငါသားကိုစော်ကားတယ်ငါဆိုတဲ့စက်ဝိုင်းထဲမှာရောက်သွားပြီဆိုရင်ဒီပုဂ္ဂိုလ်ကဒေါသမဖြစ်နိုင်ဘူးလားဖြစ်နိုင်လားနောက်ဆုံးလူတက်မှုတွေအထိမဖြစ်နိုင်ဘူးလားဖြစ်နိုင်လားအဲ့ဒါဘယ်စက်ဝိုင်းတွေကမထွက်နိုင်လို့ငါဆိုတဲ့စက်ဝိုင်းတွေကမထွက်နိုင်လို့ဒါကြောင့်ငါအတွက်ချမ်းသာဖို့ငါချမ်းသာဖို့ငါမိသားစုချမ်းသာဖို့ဒီလိုငါဆွဲပြီးတော့ဒီစက်ဝိုင်းတွေကနေမထွက်နိုင်ဘူးဆိုရင်လောဘဒေါသတွေကြီးလာခဲ့တယ်။လောဘဒေါသတွေကြီးလာပြီဆိုရင်ဘွဲ့ဒီဂရီတွေဘလောက်ပဲမြင့်မားနေပါစေဒီပုဂ္ဂိုလ်ဟာပညာမဲ့တဲ့အဆင့်ရောက်သွားတယ်တဲ့။ပညာဆိုတာအမှားအမှန်ကိုပိုင်းခြားသိတာ။ပညာဆိုတာဘာတရားလဲ။ဘွဲ့ဒီဂရီတွေကပါရဂူဘွဲ့ဘလောက်ပဲရပါစေဓမ္မစရိယာဘွဲ့ဘီဝန္တာဘွဲ့တိပိတကတရာဘွဲ့ဘလောက်ပဲရပါစေအမှားအမှန်လုံသင်သလားမလုံသင်ဘူးလားပြောတင်သလားမပြောတင်ဘူးလားဒါမျိုးမှခွဲခြားမသိဘူးဆိုရင်ပညာရှင်လို့ခေါ်မလားပညာမဲ့သူလို့ခေါ်မလားပညာမဲ့သူလို့ခေါ်ရတယ်ဒါကြောင့်ပညာစွမ်းအားမြင်မာရမယ်ဆိုတာအမှန်တရားကိုသိရမယ်မာရလို့ဆိုရင်လည်းပဲဘာကြောင့်မာတယ်အကြောင်းကျိုးလေးတွေနဲ့ပိုင်းပိုင်းခြားခြားသိနိုင်ရမယ်ပညာဆိုတဲ့နေရာမှာပညာပဆိုတာကွဲကွဲပြားပြားညာဆိုတာသိတတ်တဲ့သဘောတဲ့ကွယ်ကွယ်ပြပြမှန်ရင်မှန်တယ်မှားရင်မှားတယ်ဗတ်မလိုက်ပဲအကတိကင်းစွာနဲ့သိရှိတာကိုပညာဉာဏ်ကြီးမာတယ်ပညာစွမ်းအားမြင်မာတယ်လို့ဒီလိုခေါ်ရတယ်အဲ့တော့ပညာစွမ်းအားမြင်မာခြင်းရင်ဘာနေပါရမှာလဲလောဘဒေါသနေပါရတယ်ဘာနေပါရမှာလဲလောဘဒေါသနေပါအောင်နေပါသူဖြစ်ခြင်းမာတယ်ဆိုရင်ငါအတွက်ငါမိသားစုအတွက်ဆိုတဲ့ငါစဝိုင်းနေရငါဘဟုပြုတဲ့ဇဝိုင်းတွေကထွက်နိုင်အောင်မကြိုးစားသင့်ဘူးလားကြိုးစားသင့်လားကြိုးစားသင့်တယ်ပြောင်းမြန်ပြန်ကြည့်လိုက်ပြောင်းမြန်ပြန်လိုက်တော့ပညာမဲ့တယ်ဆိုရင်ခေါင်းဆောင်မဖြစ်သင့်ဘူးဘာဖြစ်လို့ပညာမဲ့တာလဲဘာကြီးလို့ပညာမဲ့တာလဲလောဘဒေါသကြီးလို့အဲ့တော့လောဘဒေါသဘာလို့ကြီးတာလဲငါအတွက်ငါမိသားစုအတွက်ငါဆိုတဲ့ဘဟုပြုထားတဲ့ဇဝိုင်းတွေကနေပြီးတော့ထွက်မြောက်ဖို့မကြိုးစားနိုင်လို့ဒါကြောင့်လောဘဒေါသတွေကြီးလောဘဒေါသတွေကြီးတော့ပညာမဲ့အမှားအမှန်မဆုံးပြတ်နိုင်ကိုယ်အတွက်တကူတည်းသိတာနေပြီးတော့စလာတယ်တဲ့အဲ့တော့ဘုန်းကြီးတို့ခေါင်းဆောင်ရေချင်းခေါင်းဆောင်ဂုံကြီးဘယ်နှချက်နဲ့ပြည့်စုံရမှာလဲပြည့်စုံရမှာခုနက တိလက္ခဏထာဂရဏီတဲမှာကရုဏာတိတလဟရယံပညာပိဇောဒဝိယဒမောဟတမံသာနရမရလောကကရုံဝန္တေသူကတံဂတိဝိမုတ်တံမြတ်စွာဘုရားကိုရှိခိုးပူဇော်တဲ့အခါမဟာကရုဏာတော်ကြောင့်အေးမြသောစိတ်နှလုံးရှိတော်မူသောမြတ်စွာဘုရားပညာရီဟုသောရောင်မှုဖြင့်အထူးပဲဖြောင်းပြီးသောမောဟတိယသောမိုက်မောင်ရှိသောမြတ်စွာဘုရားမြတ်စွာဘုရားကိုချီးကျူးဂုဏ်ပြုတဲ့အခါမှာကရုဏာတော်နဲ့အမြဲတမ်းခန္ဓာကိုယ်ဘလောက်ပဲပန်းပန်းအေးမြတော်မူသောစိတ်နှလုံးရှိတော်မူသောမြတ်စွာဘုရားဒီဂုဏ်နဲ့ချီးကျူးခဲ့တာမဟာကရုဏာဓာတ်ဘုရားရှင်ကြတော့မဟာကရုဏာဆင့်ရောက်သွားခဲ့တယ်။နောက်ပြီးတော့ပညာပိဇောတာဝိယတာမောဟတမံဘုရားရှင်အရတမိတ်ဉာဏ်တပညုတဉာဏ်ဤပိုင်ဆိုင်ပြီးတော့ရရှိတော်မူတော့အလုံးကိုအမှန်တိုင်းသိသွားတယ်။မဉ္ဇဉ်ဖုန်ဉ္ဇဉ်နဲ့သစ္စာလေးပါးဆိုတဲ့အမှန်တရားကိုသိသွားပြီတဲ့။အမှန်တရားကိုသိသွားတဲ့ပညာကိုဒီပညာနဲ့ထွန်းလင်းပြီးတော့မိုက်မောင်လေးပဲပြောက်တော့အလုံးကိုမြင်တော်မူတဲ့မြတ်စွာဘုရားပညာစွမ်းအားကြီးမားတော်မူသောမြတ်စွာဘုရားရှင်မဗုဒ္ဓဘောဓထာဂရဆရာကဘုရားရှင်ကိုဒီကရုဏာပညာဆိုတဲ့ဒီဂုဏ်ပုံနှစ်ခုနဲ့အထူးပြုပြီးတော့ရှိခိုးပူဇော်ခဲ့ပါတယ်။ဘုန်းကြီးတို့တောင်မြို့မာကနုံဆရာတော်ကြီးအားလည်းပဲအာနာနဲ့ထိုက်တန်းတဲ့ပုဂ္ဂိုလ်ဆိုတာကရုဏာစွမ်းအားမြင်မာရမယ်ပညာစွမ်းအားဉာဏ်စွမ်းအားမြင်မာရမယ်ဒီလိုနဲ့ဘုရားရှင်ကိုအထူးပြုပြီးတော့ရှစ်ခိုးပူဇော်ခဲ့တယ်ဂုံတူးနဲ့ပူဇော်ခဲ့တယ်ပေါ့ဒါကြောင့်ဘုန်းကြီးတို့ဒီစွမ်းအား၃ရက်ဟာကောင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကြီးပြည့်စုံရမယ်တဲ့ကဲပြန်ဆိုရအောင်အလုံးလိုက်ဆိုမိမိကိုယ်သာရှေးဦးစွာတေချာဇာနာပုံသွင်းလေကရုဏာအားပညာအားစွမ်းအားမြင်ပါစေဂုံဤသုံးရက်ပြေစုံလက်မြင်းမြဲကောင်းဆောင်ပေကဲပြန်ပြောကြည့်မယ်ကောင်းဆောင်သည်ပြေဆုံးရမယ့်ဂုံရဲ့အရေးချင်းသုံးရက်ဒါပါလဲဆိုတော့မိမိကိုယ်ကိုရှေးဦးစွာပုံသွင်းကောင်းရမည်တဲ့နံပါတ်၁ကမိမိကိုယ်ကိုရှေးဦးစွာဘာကောင်းရမှာလဲပုံစံတကျကိုယ့်ကိုယ်ကိုအရင်ဆုံးစပြီးတော့ပုံသွင်းပါတဲ့ကောင်းဆောင်ဆိုတာနောက်လက်ငယ်သားတွေကိုပြောရမှာဆုံးမရမှာမိဘဖြစ်ရင်သားသမီးကိုဆုံးမရမှာဆရာဖြစ်ရင်တပည့်ကိုဆုံးမရမှာတိုင်းပြည်ကောင်းဆောင်ဖြစ်ရင်ပြည်သူပြည်သားတွေကိုဆုံးမပဲ့ပြင်လမ်းမှန်ရောက်အောင်ပို့ရမှာဒီတော့ကိုကိုကိုရှေးဦးစွာကြကြနာနာပုံမသွင်းတင်မူလားပုံသွင်းတင်လားဒါကြောင့်နံပါတ်1အနေနဲ့မိမိကိုကိုရှေးဦးစွာကောင်းစွာပုံသွင်းကောင်းရခြင်းနဲ့ဘာကောင်းရခြင်းလဲနံပါတ်2အနေနဲ့ကရုဏာစွမ်းအားမြင်မာရခြင်းနံပါတ်1ကပါတယ်လေနံပါတ်3ကပညာစွမ်းအားမြင်မာရခြင်းတဲ့နံပါတ်3ကပါတယ်လေဒီဂုံကြီး3ရက်နဲ့ပြည့်စုံပြီဆိုရင်မိဘဆိုရင်လည်းပဲမိဘကောင်းကောင်းဆောင်ကောင်းဆရာဆိုရင်လည်းပဲဆရာကောင်းကောင်းဆောင်ကောင်းနိုင်ငံကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲတကယ်ကောင်းဆောင်ကောင်းမြင့်မြတ်တဲ့ကောင်းဆောင်ဒီလိုစည်ရဲမှာဝင်သွားနိုင်တယ်ဒါလေးကဘုန်းကြီးတို့တတိထားเสียကောင်းတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးပြောပြပေးမယ်။ဘုန်းကြီးတို့ကိုကိုကိုပထမပုံသွင်းကောင်းရမယ်ဆိုတာကဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကရှင်ဥပသေနဆိုတာရှိခဲ့တယ်။ရှင်သာရိပုတ္တရဲ့ညီတော်အရင်။အဲ့တော့ရှင်ဥပသေနကိုမြတ်စွာဘုရားကဧတရက်ဘွဲ့ယဟန်တော်ဒီအာလုံးထဲမှာအမြင့်မြတ်ဆုံးဘွဲ့တစ်ခုကိုချီးကျူးပူဇော်ချီးကျူးတဲ့အနေနဲ့မြတ်စွာဘုရားမိန့်ကြားတော်မူခဲ့တယ်။ဣဒရကံဘိကဝေမမတာဝကနံဘိကုနံတမန္တပါဒာတိကာနံယရိတံဥပသေနောဝင်ကန္တပုတ္တောဒိဗေယယဟန်တို့တဲ့ငါဖရာရဲ့သာသနာမှာရှိကြတဲ့ယဟန်လေးတွေမှာဥပသေနဆိုတာရှိတယ်အဲ့ဒီဥပသေနဟာပဝန်ကျင်မိမိပရိသတ်နဲ့တကဝကိုပရိသတ်ကိုကြီးညိုပွဲဆောင်တဲ့ကြီးညိုပွဲကိုဖြစ်စေတတ်တဲ့ယဟန်တွေထဲမှာတော့အမျက်ဆုံးတဲ့ဆိုလိုတာကယဟန်ပရိသတ်တန်ခါပရိသတ်ကိုထိမ့်သိမ့်တဲ့နေရာပဝန်ကျင်ကိုကုသိုလ်စိတ်တွေပေးနိုင်တယ်ဒီဥရှင်ဥပသေနရဲ့ပရိသတ်ကိုမြင်လိုက်ရရင်အားလုံးကလက်အုပ်ချီးပြီးတော့ငါတို့တန်ခါတွေဆိုတာဒီလိုပါလားအာရပါရကိုကုသိုလ်စိတ်တွေဖြစ်သွားလောက်အောင်ပရိသတ်ထိမ့်သိမ့်ကောင်းတယ်ဒ ဒါကိုတမန္တပါတာတိကဘွဲရတယ်ဣဒရဲနဲ့ချီးမြှင့်တယ်ဆိုတာပြောတာအဲ့တော့ဘုန်းကြီးတို့ကိုပရိသတ်ကိုအကောင်းဆုံးပရိသတ်ဖြစ်အောင်ထိမ့်သိမ့်နိုင်တယ်ဆိုတာဒါကောင်းဆောင်ကောင်းလို့ပြောလို့မရဘူးလားရလားအဲ့တော့ရှင်ဥပဒေနာဘယ်လိုထိမ့်သိမ့်ခဲ့လဲဆိုတော့ရှင်ဥပဒေနာကသူ့ရဲ့တပည့်ပရိသတ်900နဲ့မြတ်စွာဘုရားထံသွားပြီးတော့ရှ िख ိုးကတော့တင်တင်လျောက်ပတ်တဲ့နေရာမှာထိုင်တော့မြတ်စွာဘုရားကမေးတယ်ဥပဒေနာတဲ့ရှင်ဥပဒေနာရဲ့ဘေးမှာထိုင်နေတဲ့ယန်းတော်လေးကိုမေးတယ်ယဟန်တဲ့တင်ကပန့်တကူတင်ငန်းတွေကိုမျက်နိုးသလားလို့မေးလိုက်တယ်အဲ့တော့ရှင်ဥပဒေနာရဲ့ပရိသတ်က900လို့တင်ငန်းတွေကပန့်တကူကောက်ဈေးတို့တုတ်တန်းတို့ဈေးကနေကောက်ထားတဲ့အဝတ်တွေကိုဆက်ချုပ်ရှော့ဖို့သေးဆိုကပပိန်သူထိုးပြီးတော့ဝတ်ထားတဲ့သင်္ကန်းတွေဆိုတော့အလုံးအိန္ဒြေငြိမ်သက်ပြီးတော့တရားပြေဝတဲ့ပုံကိုယ်တွေလို့ဖြစ်နေကြတော့မြတ်စွာဘုရားကသင်ကဒီလိုပန်းတကူသင်္ကန်းမျိုးကိုနှစ်သက်မျက်နိုးသလားလို့မေးတော့တပည့်တော်မမျက်နိုးပါဗျာတဲ့ဒါမျိုးဆိုဘာဖြစ်လို့ဝုတ်ယုံရတာလဲဆိုတော့တပည့်တော်ဆရာကဝုတ်ယုံတဲ့အတွက်တပည့်တော်ဝုတ်ယုံရပါတယ်ဆိုတော့ကျန်လေးရောက်တော့မြတ်စွာဘုရားအရှင်ဥပဒေနာကိုမေးတယ်ပရိသတ်ကိုဘယ်လိုများထိမ့်သိမ့်ခဲ့တယ်လဲဆိုတော့ရှင်ဥပဒေနာပြန်လျှောက်ထားခဲ့တယ်မြတ်စွာဘုရားတဲ့တပည့်တော်ထံကိုလာပြီးတော့ရှင်ပြုမဲ့ယဟန်ပြုမဲ့တပည့်တွေလာလို့ရှိရင်အခြားနေရာမှာယဟန်ဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေကနေတည်းခံတပည့်ဖြစ်နေလာမယ်ဆိုရင်တပည့်တော်ပြောလေပြောတာရှိတာကငါကတော်ထဲမှာနေတယ်တင်တို့အလုံးလေးပဲတောထဲမှာလိုက်ပြီးတော့နေနိုင်နေဆိုရင်ရံခံပေးမယ်ရှင်ပြူပေးမယ်ငါ့ကိုမိခိုးပြီးတော့နေခွင့်ပေးမယ်နောက်ပြီးတော့ငါကပန်တကူသင်္ကန်းတက္ကရာကမတွေလှူတဲ့သင်္ကန်းကိုမသုံးဘူးဈေးတို့တုတ်တန်းတို့ကကောက်ပြီးတော့ချုပ်ဆက်ဖားထေးထားတဲ့ပန်တကူသင်္ကန်းကိုဝုတ်ယုံလေးရှိတယ်သင်္ကန်းတို့အလုံးပန်တကူသင်္ကန်းကိုဝုတ်ယုံနိုင်ရင်ငါအနေနဲ့လက်ခံမယ်ရံခံပေးမယ်ရှင်ပြူပေးမယ်နေတည်းဆရာပြင်းနဲ့လက်ခံပေးမယ်နောက်ပြီးတော့ငါကဆုံးခံပြီးတော့စားလေရှိတယ်လူတွေကြောင်းလာပြီးတော့ကတ်တဲ့ဆုံးကိုစားလေမရှိဘူးဒီတော့တင်တို့အားလုံးလည်းပဲဆုံးခံပြီးတော့စားလေဒီအလေးထားကိုကြိုးစားကြင်ကြံကြိုးကိုအားထုတ်နိုင်မယ်ဆိုရင်ငါအနေနဲ့ရံခံပေးမယ်ရှင်ပြူပေးမယ်နေတည်းဆရာပြင်းနဲ့လက်ခံပေးမယ်လို့တပည့်တော်ဒီလိုပဲပြောပါတယ်ဒီတော့အာမခံတဲ့ပုဂ္ဂိုလ်ဆိုရင်တပည့်တော်အနေနဲ့ရန်ခံပေးပါတယ်ရှင်ပြူပေးပါတယ်အာမမခံနိုင်တဲ့ပုဂ္ဂိုလ်မကျင့်သုံးနိုင်တဲ့ပုဂ္ဂိုလ်တို့တပည့်တော်ရန်ခံမပေးပါဘူးဖေဟာလို့ပြောတယ်မြတ်စွာဘုရားအဲ့ဒီမှာတာရုခေါ်တော်မူတယ်တဲ့မြတ်စွာဘုရားကရှင်ဥပဒေနာကိုဘာခေါ်တော်မူခဲ့လဲတာရုခေါ်တဲ့အဓိပ္ပာယ်ကကောင်းပြီစွာကောင်းပြီစွာနောင်လာနောက်သားယဟန်တွေကိုလည်းပဲတင်တို့လည်းပဲပရိသတ်ကိုတက္ကရာကမာတွေကြီးညိုပွဲဖြစ်အောင်ကိုပရိသတ်တရားဓမ္မတွေနဲ့တိုးပွားလာအောင်အလုံးရေချင်းတွေပြေဝလာအောင်မွေးမြူကျင်တယ်ဆိုရင်ဥပဒေနာလူကျင့်သုံးကြဒီလိုဒိဗ္ဗေမျိုးနဲ့တာရုခေါ်တော်မူခဲ့တာအဲ့တော့ရှင်ဥပဒေနာသူပရိသတ်ကိုသာသနာမှာအကြီးညိုဆုံးဖြစ်အောင်တက္ကရာကမာတွေမြင်လျရင်ဒုတန်ဃာတွေရဲ့ဒီလိုလို့အာရပါရဖြစ်သွားလောက်အောင်ဆုံးပါခဲ့တာရှင်ဥပဒေနာပထမဆုံးအနေနဲ့မိမိကိုယ်ကိုရှေးဥစွာပုံသွင်းကောင်းရခြင်းတဲ့မိမိကိုယ်ကိုရှေးဥစွာဘာကောင်းရခြင်းလဲအဲ့တော့ရှင်ဥပဒေနာရှင်သာရိပုတ္တရဲ့ညီတော်ကပုံသွင်းကောင်းခဲ့လို့ပရိသတ်ကြီးဟာကြီးညိုစရာမကောင်းခဲ့ဘူးလားကောင်းခဲ့လားလူတွေရဲ့နှလုံးသားကိုကုသိုလ်စိတ်တွေတဖွာဖွာဖြစ်လာအောင်မပေးနိုင်ခဲ့ဘူးလားပေးနိုင်ခဲ့လားအဲ့ဒါကိုယ့်ကိုယ်ကိုရှေးဥစွာဘာသွင်းကောင်းခဲ့လို့လဲပုံသွင်းကောင်းခဲ့လို့တဲ့ဒါကြောင့်မို့ဘုန်းကြီးတို့ခေါင်းဆောင်တွေမှာဒီရည်ချင်းပြေဝဖို့လိုအပ်တယ်လို့ဒါကိုဘုန်းကြီးကပြောတာနောက်ကရုဏာတက်ဆိုတာလည်းပဲကောင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကသူများတဲ့တော့ပိုဆင်းရဲမှာပေါ့အဲ့ဒီဆင်းရဲတွေကိုခံနိုင်ဖို့အတွက်ကရုဏာတက်လိုအပ်တယ်။နောက်ပြီးတော့အမှားအမှန်တီးဖို့အတွက်ပညာတရားလိုအပ်တယ်။ပညာမြင်မာဖို့အတွက်လောဘဒေါသနည်းဖို့လိုအပ်တယ်။လောဘဒေါသနည်းခြင်းမှာတယ်ဆိုရင်ငါအတွက်ငါမိသားစုအတွက်ဆိုတဲ့ငါဘူဘူပြူတဲ့စက်ဝိုင်းတွေကနေယုံထွက်နိုင်အောင်ကြိုးစားရတယ်တဲ့။အဲ့တော့ဒီကျင့်စဉ်လေးတွေကဘုန်းကြီးတို့အနှစ်သာရမရှိဘူးလားရှိလား။ပိတကစာပေကလာရာတဲ့ဘယ်ကလာရာလဲဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်ရှိခဲ့တဲ့ပိတကတော်စာပေတွေကခင်မမီဘူးလားခင်မီလားခင်မီတယ်ကဲဘုโจအောင်ဆန်းကိုဘုန်းကြီးဟာပုံရိပ်ကလေး၃ခုလောက်ရိပ်မြွက်လေးပြောပြပေးမယ် အဲ့တော့ဘုဇောအောင်ဆန်းကသူ့ရဲ့မိသားစုအထူးသဖြင့်သားသမီးလေးတွေနဲ့ဒေါ်အောင်ဆန်းစုကြည်မွေးကားစားဖြစ်မှာပေါ့သူ့ရဲ့သားလေးတွေသမီးလေးတွေနဲ့တခါတရံမှာမိသားစုဘဝပျော်ရွှင်ဖြန်းမြေ့နေတဲ့အချိန်ဆိုရင်သူပြောတဲ့စကားလေးတစ်ခုရှိတာပါလဲဆိုတော့ဟောဒီနိုင်ငံကြီးလွတ်လပ်ရေးရပြီးခဲ့ရင်တဲ့နိုင်ငံကြီးကနားယူပြီးတော့စာရေးပြီးတော့အတမေဝန်ချောင်းပြူမယ်စာရေးဆရာလုံမယ်တဲ့အဲ့တော့ဗိုလ်ချုပ်အောင်ဆန်းရဲ့စိတ်ထဲမှာလွတ်လပ်ရေးရတဲ့အခါမှာမိသားစုနဲ့ငြင်းငြင်းချမ်းချမ်းအတူနေပြီးတော့စာရေးရေးမယ်လူတွေကိုအသိဉာဏ်ဖြန့်ဝေပေးမယ်ဒီစိတ်အမြဲတမ်းမကင်းခဲ့ဘူးလားကင်းခဲ့လားကင်းခဲ့တယ်အဲ့တော့ဒီစိတ်ဘာဖြစ်လို့ကင်းခဲ့တယ်လဲဒါလေးကိုဘုန်းကြီးကပြောပြပေးမယ်ပြောပြပေးတဲ့အခါမှာဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းအဲ့ဒီလူသူ့ရဲ့သားသမီးတွေနဲ့မိသားစုနဲ့အတူစိတ်ချမ်းမြေ့စွာနေရတဲ့အခါဒီစကားလေးကိုအမြဲတမ်းပြောတယ်ဆိုပြီးတော့ဗိုလ်ချုပ်နဲ့ပတ်သက်တဲ့ရေးထားတဲ့စာအုပ်တွေထဲမှာတွေ့ရတယ်ပေါ့ဘုန်းကြီးတို့စိတ်ချမ်းမြေ့တဲ့အခါမှာကိုဖြစ်ချင်တာလေးတွေပြောတတ်တာလူသဘာဝပဲတခါတရံဘုန်းကြီးတို့ခွေချစ်တဲ့ပုဂ္ဂိုလ်တွေဟာခွေလေးတွေနဲ့ဆော့နေစိတ်တွေမငြိမ်ချမ်းဘူးလားငြိမ်ချမ်းလားအဲ့တော့ဗိုလ်ချုပ်အောင်ဆန်းအနေနဲ့သူအင်မတန်ချစ်မြတ်နိုးတဲ့ရင်သွေးလေးတွေနဲ့နေရတဲ့အခါစိတ်ချမ်းမြေ့ပြီးတော့သူကဒီလိုလေးတွေထုတ်ဖို့ပြောတတ်တယ်တဲ့ဒါဟုသွားပြီးတော့ဖရာတော်ဘုန်းကြီးကဖရာလောင်းကိုဖရာလောင်းတော်ရဲ့ကျင့်စဉ်တစ်ခုကိုသွားပြီးတော့သတိရတယ်ဖရာလောင်းရဲ့ကျင့်စဉ်တစ်ခုကဘာလဲဆိုတော့အဓိမုတ်တိမရဏအဓိမုတ်တိကာလကရိယာတဲ့ဗမာလူပြန်ရင်တော့အဒိဋ္ဌံဖြင့်သေခြင်းတဲ့ဘာနဲ့သေခြင်းလဲဖရားလောင်းရဲ့ဒီကျင့်စဉ်လေးကိုဘုချုပ်အောင်ဆန်းဒီလိုပြောတဲ့အခါမှာသွားပြီးတော့သတိရဘုန်းကြီးရှိဦးစွာဖရားလောင်းတို့ရဲ့ကျင့်စဉ်လေးကိုပြောပြပေးမယ်ဘုန်းကြီးတို့ဖရားလောင်းဟာလူဘဝမှာပါရမီဖြည့်တဲ့အချိန်ဖရားမဖြစ်မီမှာပါရမီကုသိုလ်တွေများစွာပြုပြီးတော့တခါတရံမှာတက်တန်းရှိတဲ့နတ်ပြည်ပြန်မပြည်မှာသွားပြီးတော့နတ်ပြန်မဖြစ်ရအဲ့ဒီအချိန်မှာဘုန်းကြီးတို့ဖရားလောင်းဟာနတ်ပြည်ပြန်မပြည်မှာမပျော်ဘူးတဲ့ညင်းငွေတယ်ဘာဖြစ်လို့လဲဆိုတော့ကုသိုလ်ပါရမီဖြည့်စည်ခွင့်မရလို့တဲ့ဘာဖြည့်စည်ခွင့်မရလို့အဲ့တော့နတ်ပြည်ပြန်မပြည်စည်းစိမ်ချမ်းသာကာမဂုဏ်တွေဆိုတာလူပြည်နဲ့ရှင်လို့မရအောင်အသိပြီးတော့အစဉ်တန်းမြဲပါတယ်လူပြည်တောင်မှဆင်းရဲသားနဲ့ချမ်းသာတဲ့ပုဂ္ဂိုလ်တွေမတူတတ်ပါဘူးအဲ့တော့နတ်ပြည်ချမ်းသာတွေကဘလောက်ပဲချမ်းသာချမ်းသာဘုန်းကြီးတို့ဘုရားလောင်းဟာပျော်မွေ့ခဲ့သလားညီငွေတဲ့ခဲ့သလားဘာဖြည့်ခွင့်မရလို့ကုသိုလ်ပါရမီဖြည့်ခွင့်မရလို့တဲ့ဒီတော့ဘုရားလောင်းဟာဗိမာန်တွေကိုဝင်ပြီးတော့ကြံစီလိုက်တယ်ဘလို့ဒိဋ္ဌံလိုက်လဲဆိုတော့နတ်ပြည်မှာကရဟန်းခံလို့မရသွေးလူလို့မရဆွန်လောင်းလို့မရသတ္တုရိသားကြွေလို့မရအလုံးကချမ်းသာနေကြတော့ဘာကုသိုလ်မှဖြစ်ဖို့မလွယ်တော့ဗိမာန်တွေဝင်ပြီးမျက်လုံးလေးမိတ်ပြီးတော့ဘုရားလောင်းကငါဟာယခုချက်ချင်းပဲသေပါစေဆိုပြီးဒိဋ္ဌံပြီးလူပြည်ကိုသွားပြီးပဋိသင်္ဍေနေရတယ်လူပြည်နေပြီးတော့ပါရမီတွေဆက်ပြီးတော့ကြိုးစားတယ်တဲ့ဘုန်းကြီးတို့ဒီလိုသေနည်းရလည်းပဲဖရာလောင်းမှာတမျိုးပဲရတယ်ကြံတဲ့ပုံကူကြီးဖြစ်ခွင့်မရှိဘူးတဲ့ဖရာလောင်းကစိတ်သက်စင်ကြယ်လို့ဖရာလောင်းရဲ့ဒိဋ္ဌံဆူတောင်းကြဟာစင်ကြယ်တန်ရှင်းလို့ဘလို့တန်ရှင်းလဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လေဖရာလောင်းဆုတည်ကျင်တာသေကျင်တာဒီပါရမီဖြည့်ကျင်လို့ဘာဖြည့်ကျင်လို့လဲပါရမီဖြည့်ကျင်တာဒီဖရာဖြည့်ကျင်လို့ပါရမီဖြည့်ကျင်တာဘာဖြည့်ကျင်လို့ဖျားဖြည့်ကျင်တာဒီတတဝါတွေကိုကယ်တင်ခြင်းလို့ဖျားဖြည့်ကျင်တာဘာလုပ်ခြင်းလို့တရားဓမ္မတွေပေးဝေခြင်းလို့အပေတကားတွေပိတ်ပေးခြင်းလို့နိဗ္ဗာန်တကားကြီးဖွင့်ပေးခြင်းလို့အိုနာတိအိုနာတိဆိုတဲ့ဆင်းရဲတွေကိုပယ်ရှားပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေခြင်းလို့အဲ့တော့ဖျားလောင်းရဲ့စိတ်တဲ့ဟာအဲ့ဒီနတ်ပြည်ပြန်မပြီးမှမပြောဘဲနဲ့သေခြင်းသာသည်လူပြည်မှာဖြစ်ခြင်းသာသည်ပါရမီဖြစ်ခြင်းလို့ပါရမီဖြစ်ခြင်းသာသည်ဖျားဖြစ်ခြင်းလို့ဖျားဖြစ်ခြင်းသာသည်စိန်ခံဖို့မဟုတ်ဘူးတတဝါတွေကိုကူညီကယ်တင်ခြင်းလို့တတဝါတွေရဲ့လိုရင်းဆန္ဒတွေဖြည့်ပေးခြင်းလို့ဆိုတော့ဖျားလောင်းရဲ့စိတ်ထဲဟာမတန်ရှင်းဘူးလားတန်ရှင်းလားရိုးရိုးလူတွေကြတော့မတန်ရှင်းတော့သေခြင်းသာလိုတာမရလို့သိញလို့ဒီတော့ဒိဋ္ဌံလို့မရဒိဋ္ဌံလို့မရတော့ဈေးတောက်သေးကြိုးဆွဲချသေးဒါမျိုးတွေဖြစ်ရတာစိတ်တက်မတန်ရှင်းလို့တဲ့ဘာမတန်ရှင်းလို့လဲ တချို့သီလသမารီပညာစိတ်သက်တန်ရှင်းတဲ့ပုဂ္ဂိုလ်တွေကြသီလသမารီပညာမြင့်တဲ့ပုဂ္ဂိုလ်တွေကြကိုယ်တရားမဲ့ချိန်လေးတွေကိုသိရတယ်။ဘုန်းကြီးတို့တောင်မြုပ်မာကနောင်ဆရာတော်ကြီးဆိုရင်နေ့တနာရီတို့မှာစာချတယ်၄နာရီမိနစ်30မှာပြန်တော်မူတယ်စာချရင်းတဲ့ဘယ်လိုလဲဆိုတော့ကဲမသေးသေးရင်မနှက်ဖန်ဆက်ပြီးတော့ပို့ချမယ်ဒါမျိုးလေးမိန်တော်မူလိုက်သေးတယ်။အရေးညွက်လေးတော့နည်းနည်းသိပုံပေါက်ပါတယ်။အဲ့တော့ဖရာလောင်းဟာဒီလိုစိတ်သက်တန်ရှင်းတဲ့အတွက်ဒီသေးချင်းမျိုးဟာအခြားသောပုဂ္ဂိုလ်တွေမဖြစ်နိုင်တဲ့အဲ့တော့ဘုန်းကြီးတို့ဘုရားလောင်းဟာပါရမီဖြည့်ခွင့်ရတဲ့နေရာမှာပျော်ရဲဆိုတာကပေးဆက်ခွင့်ရခြင်းလို့ဗာလုပ်ခွင့်ရခြင်းလို့အဲ့တော့ဘုရားဘုန်းကြီးတို့တကယ်လို့ဘုန်းကြီးတို့ဘုရားလောင်းသာနေပြည်ပြန်မပြီမှာပျော်ပြီးတော့လူပြည်ဆင်းပြီးပါရမီမဖြည့်ခဲ့ဘူးဆိုရင်ယနေ့ချိန်မှာသာသနာဆိုတာရှိနိုင်ပါမလားမရှိနိုင်လို့ချင်းဘုန်းကြီးတို့ရဲ့အသိဉာဏ်တွေဟာဝိဇ္ဇာတွေဖုံးပြီးတော့ဘာမှသိမြင်ရမှာမဟုတ်ခုတော့သိမြင်ခွင့်တရားတွေကိုထီတွေ့ခွင့်ရှုမှတ်ခွင့်ရတာဖရာလောင်းအဲ့ဒီလိုနေပြည်မှာမပြောခဲ့လို့ဒါကြောင့်ဘုန်းကြီးဖရာလောင်းနေပြည်မပြောတာဟာတတ္တဝါတွေအတွက်ပေးဆက်ခြင်းလို့တဲ့တတ္တဝါတွေအတွက်ဘာလို့ခြင်းလို့လဲဘုန်းကြီးကဖရာလောင်းရဲ့ကျင့်စဉ်လေးကိုတွားပြီးတော့မြင်ရတယ်ဒါလည်းပဲဘိုလ်ချုပ်ရဲ့ခုနကလူလည်းရရပြီလို့ရှိရင်မိသားစုနဲ့အတူငြိမ်ငြိမ်ချမ်းချမ်းနဲ့စာရေးပြီးတော့အတ္တမေဝံကြောင်းပြုမယ်ဒါပူကျုပ်ရဲ့သူစိတ်ချမ်းမြေ့နေတဲ့အချိန်မှာပြောတဲ့စကားလေးကအမှန်တရားလေးပါအဲ့တော့ဒါပေမဲ့ပူကျုပ်ဒီဘဝမှာမနေနိုင်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အတွက်အဲ့ဒီအချိန်မှာလွတ်လပ်ရေးဟာအရေးမကြီးဘူးလားရေးကြီးလားရေးကြီးတယ်ဘုန်းကြီးတို့အဲ့ဒီအချိန်မှာဆိုလို့ရှိရင်အောင်မြန်မာပြည်ဟာသူကျွန်အောင်ရောက်ခဲ့တာနှစ်ပေါင်းရာကနန်းလောက်ထိရောက်ခဲ့ပြီဘုန်းကြီးတို့မြန်မာနိုင်ငံမန္တလေးပါဝင်အထက်မြန်မာနိုင်ငံမှာသူကျွန်အဖြစ်ရောက်ခဲ့တာနှစ်ပေါင်း62နှစ်လောက်ဝန်းကျင်လောက်ရှိသွားခဲ့ပြီအဲ့တော့ဒီလိုသူကျွန်အဖြစ်နဲ့နေရတာအခြားလူမျိုးတွေကိုဒူးထောက်ပြီးတော့ငွေအတွက်ဘုန်းကြီးတို့မြန်မာခေါင်းဆောင်တချို့ဟာဒီလိုပဲအောက်ကျိုးပြီးတော့ကိုကိုကိုအောက်ကျိုးပြီးတော့ဖျားထူနေကြတာဒါတွေကိုဗိုလ်ချုပ်အောင်ဆန်းကမြင်တယ်ပြည်သူတွေဆင်းရဲတာမြင်တယ်အဲ့တော့ဗိုလ်ချုပ်အောင်ဆန်းအနေနဲ့ဒီလောက်ပြည်သူတွေဒုက္ခရောက်နေတဲ့အချိန်မှာပြည်သူတွေအတွက်လွတ်လပ်ရေးဆိုတဲ့လက်ဆောင်မပေးခြင်းမူလားပေးခြင်းခဲ့လားအဲ့ဒီလိုပေးခြင်းခဲ့တဲ့အတွက်ဗိုလ်ချုပ်အောင်ဆန်းကသူအင်မတန်မြတ်နိုးတဲ့မိသားစုနဲ့အတူနေခြင်းနဲ့ဘဝစာရေးဆရာဘဝကိုမစွန့်ခဲ့ဘူးလားစွန့်ခဲ့လားဒီလိုစွန့်ခဲ့ပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်တယ်ဆိုတာပြည်သူတွေအတွက်ပေးဆက်ခြင်းလို့လားကိုယ့်အတွက်ရခြင်းလို့လားအဲ့တော့ဘုန်းကြီးတို့ဒါလေးဟာအတူယူသင့်တဲ့အချက်လေးဗိုလ်ချုပ်ပုံရိပ်တသိဒေတာတွေကအများတတိမထားတဲ့ဒီချက်လေးတွေကိုဘုန်းကြီးကတွေးပြီးတော့သိပြီးတော့လေးစားတယ်ကိုယ်လည်းပဲဒါမျိုးဖြစ်အောင်ကြိုးစားမယ်သာသနာမှာလိုအပ်တဲ့နေရာကနေငါသာသနာပြုမယ်ဒါကြောင့်ဘုန်းကြီးတို့ကတရားဟောတာလေးတွေကိုတက်နိုင်တယ်မြညင်းခဲ့ပါတယ်ရင်းမရတဲ့တရားပွဲလေးတွေနည်းနည်းပါးပါးလိုက်ပါတယ်စာတင်တိုက်ပုံမှာပဲတက်နိုင်တယ်မြဦးဆောင်ပြီးတော့မျိုးဆက်တွေပွားအောင်လုပ်ခဲ့တာဒါလည်းပဲဘုန်းကြီးတို့တက်နိုင်တယ်မြလိုအပ်တဲ့နေရာမှာကိုကိုကိုဖြည့်တာလိုအပ်တဲ့နေရာမှာအကူအညီပေးခြင်းလို့တဲ့လိုအပ်တဲ့နေရာမှာပါလုပ်ခြင်းလို့အဲ့တော့ဘုန်းကြီးတို့ခုကျင်းပရေးကော်မတီလူကြီးလူငယ်တွေနဲ့တကွာတရားနာပရိသတ်ပုဂ္ဂိုလ်တွေဟာဘိုလ်ချုပ်လို့ကိုကိုကိုကိုဖြစ်ခြင်းတဲ့ဘဝကိုတခါတရံစွန့်ပြီးတော့တကယ်လိုအပ်တဲ့နေရာမှာပေးဆက်ခွင့်ရရင်မလုံသင့်ဘူးလားလုံသင့်လားလုံသင့်တယ်ဘိုလ်ချုပ်ဟာစာရေးဆရာဘဝငြိမ်းချမ်းတဲ့မိသားစုနဲ့အတူနေရတဲ့ဘဝတိတ်ပြီးတော့မြင့်နိုးခဲ့တယ်ဒါပေမဲ့သူမယူခဲ့ပါဘူးစွန့်ပစ်ခဲ့တယ်အဲ့တော့ဖရာလောင်းဟာအင်မတန်ချမ်းသာတဲ့နေပြည်ကိုစွန့်တယ်လို့ဘိုလ်ချုပ်လည်းပဲကိုဖြစ်ခြင်းတဲ့မိသားစုဘဝပုံရိပ်လေးတွေကိုစွန့်လို့ပြီးတော့ဘာလုပ်ခဲ့လဲမေးရင်ပြည်သူတွေအတွက်လွတ်လပ်ရေးရအောင်ယူပေးခဲ့တယ်တဲ့ပြည်သူတွေအတွက်ဘာရအောင်ယူပေးခဲ့လဲအဲ့တော့ဖရာရှင်ရဲ့အလောင်းတော်ဟာလူပြည်မှာဆင်းပြီးတော့ပါရမီဖြည့်တာတတဝါတွေကိုကူညီခြင်းလို့ကဲတင်ခြင်းလို့ဘုကျုပ်ဟာအင်မတန်ကိုဖြစ်ခြင်းနဲ့စာရေးဆရာဘဝကိုစွန့်လွတ်ပြီးတော့မိသားစုနဲ့ညီညီချင်းဘဝနေရတဲ့ဘဝကိုစွန့်လွတ်ပြီးတော့တိုက်ပွဲဝင်နေဆိုတာမြန်မာပြည်သူပြည်သားတွေအတွက်လွတ်လပ်ရေးရစေခြင်းလို့ဘုန်းကြီးတို့ဒီပုံရိပ်လေးတွေကိုအားကြတူယူရင်မကောင်းလားကောင်းလားဆရာဝန်တွေကလည်းပဲငွေကြေးရတဲ့နေရာထက်အခြားလိုအပ်တဲ့နေရာ ဆင်းရဲသားတွေအတွက်တကယ်လိုအပ်မဲ့နေရာလေးတွေသွားနိုင်ရင်မကောင်းလားကောင်းလား။တန်ဃာတော်တွေအားလည်းပဲကိုယ်နဲ့ထိုက်တန်တဲ့ကိုယ်ပေးဆက်ခွင့်ရတဲ့နေရာကိုယ့်ရဲ့အကူအညီလိုအပ်နေရာလေးတွေသွားပြီးတော့ဇာတင်စားကြတရားဟောတရားပြတရားဓမ္မတွေအသိဉာဏ်ဖြန့်မယ်ဒီလိုစိတ်တက်လေးတွေကိုင်းရင်မကောင်းဘူးလားကောင်းလား။ဒီလိုမှမဟုတ်ဘဲနဲ့ဘယ်နေရာဘယ်ရာထူးရရင်တော့ငါမိသားစုအဆင်ပြေမှာပဲ။ဘယ်နေရာတော့ငါတို့အတွက်ချမ်းသာသွားနိုင်တယ်ဒီလိုပုံကိုယ်ကြီးများလာရင်နိုင်ငံနဲ့တိုင်းပြည်တိုးတက်မလားဆုတ်ယုတ်မလားဆုတ်ယုတ်မယ်ဒါကြောင့်ဘုန်းကြီးကဒီပုံရိပ်လေးကိုလည်းပဲကြည်ပြီးတော့ဘုန်းကြီးခံစားရတယ်လို့တရားဓမ္မတွေကိုလည်းပဲဗိုလ်ချုပ်ရဲ့ဒီပုံရိပ်လေးစာရေးဆရာဖြစ်ခြင်းတဲ့ပုံရိပ်မိသားစုဘဝနဲ့ငြိမ်းချမ်းစွာတူနေခြင်းတဲ့ပုံရိပ်တို့တော့ဒီပုံရိပ်တွေကိုစွန့်လွတ်ပြီးတော့ပြည်သူတွေအတွက်လိုအပ်နေတဲ့လွတ်လပ်ရေးကိုရယူပေးမယ်ဘုရုပ်ကပေးဆက်ခြင်းနဲ့စိတ်နဲ့နိုင်ငံရေးလှုပ်တာဘာစိတ်နဲ့လှုပ်ခဲ့တာလဲရယူခြင်းနဲ့စိတ်ပါပါမလားအဲ့တော့ဘုရုပ်ရဲ့ပုံရိပ်အကြောင်းအရာတွေကိုများစွာဖတ်ကြည့်ရင်ပေးဆက်ဖို့ပဲစိတ်ထဲရှိခဲ့တာဒါကြောင့်သူ့အတွက်ဘာမှမကြံခဲ့တာအိန္ဒိယရောက်တဲ့အခါအင်္ဂလန်မှာသွားပြီးတော့လွတ်လပ်ရေးအတွက်တောင်းဆိုဖို့အိန္ဒိယရောက်တဲ့အခါဝတ်စုံတောင်ကောင်းကောင်းမပါလို့ဘုန်းကြီးတို့အိန္ဒိယဝန်ကြီးချုပ်နေသူကစီးပြီးတော့ဆင်ခဲ့တာဒါဘုโจရဲ့စိတ်တဲ့ဟာပေးဆက်ခြင်းနဲ့စိတ်လားရယူခြင်းနဲ့စိတ်လားအဲ့တော့ဘုန်းကြီးတို့တရားနာတဲ့ပရိသတ်တွေရောကျင်ပါတဲ့ကောမဒီလူကြီးလူငယ်တွေရောပေးဆက်ခြင်းနဲ့စိတ်လေးဂိမ်းပြီးတော့ဒီစိတ်လေးကိုအမြဲတမ်းစောင့်ရှောက်ထားပြီးတော့မွေးမြူထားပြီးတော့ကြီးပွားတိုးတက်အောင်လုပ်မယ်ဆိုရင်နိုင်ငံတော်ကြီးတိုးတက်လာနိုင်ပါတယ်လို့ဒါလေးကိုဘုန်းကြီးရှေးဦးစွာပုံရိပ်လေးတစ်ခုဖြစ်နေပြောခြင်းပါတယ်နောက်ဒုတိယပုံရိပ်ကဘာလဲဆိုတော့ဘုန်းကြီးပြောချင်တာကဘိုးကျော်အောင်ဆန်းဂျပန်ပြည်ကိုဘုန်းကြီးတို့လျှို့ဝှက်စွာနဲ့သွားတဲ့အချိန်ဘိုမိုးကျိုးလို့ခေါ်တဲ့ဘုန်းကြီးတို့ဆူဇူကီပေါ့နော်ကာနယ်ဆူဇူကီကနေပြီးတော့သူ့ကိုဖိတ်မှန်လေအဲ့တော့ဘိုးကျော်အောင်ဆန်းကအသက်26နှစ်ဝန်းကျင်26နှစ်အရွယ်လောက်ပဲရှိသေးတယ်မငယ်ဘူးလားငယ်လားအိမ်တော်မကြသေးဘူးဒီတော့ကာနေဇူဇူကီလို့ခေါ်တဲ့ဘိုမိုဂျိုကဘိုဂျုတ်အတွက်ပြည်တန်စာကိစ္စတွေလူငယ်တဘာဝစီမံပေးတယ်။အဲ့တော့ဘုန်းကြီးကဘာပြောချင်တာလဲဆိုတော့ဘိုဂျုတ်ပြောလိုက်တဲ့စကားလေးကိုဘုန်းကြီးကအားလုံးကိုသိစေချင်တာ။ဒီကိစ္စမှာဘုန်းကြီးပြီးတော့ခေါင်းဆောင်ရေးချင်း၃ရက်နဲ့ပြန်ပြီးတော့ရှင်းပြပေးမယ်။အဲ့တော့ဘိုမိုဂျိုဆိုတဲ့ကာနေဇူဇူကီကဖိတ်မှန်လိုက်တဲ့အခါဘိုဂျုတ်ကမလိုပါဘူး။နေပါစီချက်ချင်းပဲညင်ဆန်လိုက်တယ်တဲ့။အဲ့တော့ညင်းဆန်ပြီးတော့ဗိုလ်ချုပ်ကသူကိုယ်တိုင်ရေးခဲ့တဲ့အထုပ်ပတိအင်္ဂလိပ်လိုရေးခဲ့တာဒါကိုဘုန်းကြီးတို့တက္ကသိုလ်နေဝင်ကဘာသာပြန်ထားတယ်။အဲ့တော့ဘလို့ဘာသာပြန်ထားလဲဆိုတော့ဒီဘိမုံကျိုးရဲ့စကားကိုကြားလိုက်ရတဲ့အခါတဲ့ဗိုလ်ချုပ်ကသူ့မှာအလွန်ရှက်သွေးတွေမှွန်သွားခဲ့ရပါတယ်တဲ့ရှက်သွေးတွေဘာဖြစ်ခဲ့ရလဲ။ရှက်သွေးမှွန်လောက်အောင်ကိုပဲဖြစ်သွားခဲ့ရပါတယ်တဲ့။နောက်သူ့စိတ်ထဲမှာတွေးတာလေးကိုဗိုလ်ချုပ်ကသူ့ရဲ့အင်္ဂလိပ်လိုရေးထားတဲ့အထဲမှာဘာဆက်ရေးထားလဲဆိုတော့သူ့ရဲ့အတွေ့အလျက်အဲ့ဒီဘိုမိုးချိုးပြောလိုက်တဲ့စကားကိုညင်းပယ်ပြီးတဲ့အချိန်မှာဘာဆက်တွေ့လဲဆိုတော့ဩတဲ့ဂျပန်တွေကငါတို့ကိုပထမဦးဆုံးအနေနဲ့ပထမအဆင့်အနေနဲ့ကိုကျင်တရားနဲ့စိတ်တက်ပြက်ပြားအောင်လုပ်နေတာပါလားလို့ဒီလိုလေးတွေးမိတဲ့အဲ့တော့ဒီလိုလှုပ်တာကိုဘိုချုပ်ကသူတို့ရဲ့ရဲဘော်တွေကိုဘာလုပ်တယ်လို့မြင်တယ်လဲဆိုတော့ကိုကျင်တရားနဲ့စိတ်တက်ပြက်ပြားအောင်လုပ်နေတာတဲ့ကိုကျင်တရားနဲ့ဘာပြက်ပြားအောင်လုပ်နေတာလဲအဲ့တော့ဒီတွေးလေးကိုဘုန်းကြီးကကြည်ပြီးတော့ဘိုလ်ချုပ်ရဲ့ခေါင်းဆောင်ဂုံကြီးလေးတွေကိုသုံးသက်ခြင်းနဲ့ပေါ့ဘယ်လိုလဲဆိုတော့ဘိုလ်ချုပ်ကဘုန်းကြီးတို့ဒီနေရာမှာသူ့ကိုယ်သူပုံစံကောင်းတွင်းလိုက်တယ်လို့ပြောရင်မရဘူးလားရလားတိတိချာချာပထမဆုံးသူ့ကိုယ်သူပုံစံသွင်းလိုက်တာပဲအဲ့တော့ဒီကိစ္စတွေမှာဆိုလို့ရှိရင်ဘုန်းကြီးတို့ဒီလိုပုံစံသွင်းလိုက်တဲ့အတွက်ဘိုလ်ချုပ်ရဲ့နှလုံးသားထဲမှာဘာတရားတွေထင်ဟပ်နေတယ်လဲဆိုတော့နံပါတ်၁ပညာတရားကြီးမြင့်မှုတဲ့ပညာတရားမြင့်မားမှုတွေထင်ဟပ်နေတယ်ဘာလဲဆိုတော့ဘုန်းကြီးတို့ဒီလိုပြည်တန်စာကိစ္စတွေနဲ့လူငယ်တဘာဝအိမ်တော်မကြသေးတဲ့ဘိုလ်ချုပ်အသက်26နှစ်ဝန်းကျင်ပဲရှိသေးတဲ့ဘိုလ်ချုပ်ဒီလိုဘုန်းကြီးတို့ဆွဲလိုက်တဲ့အခါမှာတကယ်လို့များဘိုလ်ချုပ်မှာတာပညာမရှိဘူးဒီကိစ္စငါတို့အတွက်ကိုကျင်တရားတွေပြက်ပြားသွားနိုင်တယ်စိတ်ဓာတ်တွေပြက်ပြားသွားနိုင်တယ် ဒါဆိုရင်ငါတို့လူချင်းနဲ့မြန်မာပြည်သူပြည်သားတွေအတွက်လွတ်လပ်ရေးဆုံးရှုံးမယ်။ဒါဆိုရင်တို့ပြည်သူပြည်သားတွေကဆင်းရဲဒုက္ခရောက်မယ်ဆိုပြီးတော့ပြည်သူပြည်သားတွေဆင်းရဲနေတာတွေကိုကြည်ပြီးတော့တနာညာတာတဲ့ကရုဏာဘုရားအောင်ဆန်းမှာဒီလိုစိတ်လေးဖြစ်ပေါ်သွားတယ်။ဒီလိုသဘောတရားလေးဖြစ်ပေါ်သွားတယ်ပြောရင်မရနိုင်ဘူးလားရနိုင်လား။အဲ့တော့ဒီလိုကရုဏာပေါ်တာလည်းပဲဘာဖြစ်လို့လဲ။ပညာမြင်မလို့တဲ့။ဘာမြင်မလို့လဲ။ပညာဆိုတာဘာတရားကိုသိတာလဲအမှားအမှန်ကိုခွဲခြားသိတာပညာဆိုတာဘာသိတာလဲဘုန်းကြီးတို့ဘွဲ့ဒီဂရီတွေမြင်မှပြီမဲ့အမှားမှန်ခွဲခြားမသိရင်ပညာရှင်လို့ဒီလိုမခေါ်နိုင်ပါဘူးဘွဲ့ဒီဂရီကခနေနေဖြစ်တယ်လုံးဝမရခြင်းနေပါစေဒါပေမဲ့အမှားမှန်ခွဲခြားသိရင်ပညာရှင်လို့မခေါ်နိုင်ဘူးလားခေါ်နိုင်လားအဲ့တော့ဘုန်းကြီးတို့ဘိုးချုပ်ဟာဒီလိုပညာဉာဏ်နဲ့စဉ်းစားလိုက်တယ်ဒီကိစ္စကဂျပန်တွေကငါတို့ကိုပထမဆုံးအနေနဲ့ကိုကျင်တရားနဲ့စိတ်တက်ပြပြအောင်စစ်စင်ရေးလုပ်တာဒီလိုမြင်လိုက်တယ်အဲ့တော့ငါတို့ကဒီဘက်မှာပါသွားခဲ့ရင်အပျော်ပါဘက်မှာပါသွားခဲ့ရင်ငါတို့ပြည်သူတွေလွတ်လပ်ရေးဆုံးရှုံးကုန်မယ်လွတ်လပ်ရေးဆုံးရှုံးလို့ရှိရင်ဒုက္ခရောက်မယ်ပြည်သူတွေပေါ်မှာလည်းမေတ္တာကရုဏာကြီးမားသွားတယ်ဒီလိုဘုရားကချက်ချင်းညင်းပယ်ခဲ့တယ်အဲ့တော့ဒီနေရာမှာဘုန်းကြီးတို့ခေါင်းဆောင်ကောင်းဂုံကြီး၃ရက်မိမိကိုယ်ကိုရှေးဥစွာပုံသွင်းကောင်းရခြင်းမညီညွတ်ဘူးလားညီညွတ်လားဘုန်းကြီးတို့ဒီလိုပုံသွင်းကောင်းခဲ့လို့တကယ်လို့သာဘိုလ်ချုပ်သာဘုန်းကြီးတို့ဒီလိုကိုယ်ကိုယ်ကိုပုံမသွင်းခဲ့ပဲနဲ့လောဘတွေကြီးနေမယ်ကိုယ်ဆင်းပြေဖို့ကိုယ်စိတ်ချမ်းသာဖို့ပဲတွက်မယ်ဒီလိုတွက်လိုက်တဲ့အတွက်ပညာတွေအားနည်းသွားမယ်ပညာတွေအားနည်းတဲ့အတွက်အဲ့ဒီလိုပျော်ပါတဲ့ကိစ္စမှာတာပါသွားခဲ့ရင်ဘုန်းကြီးတို့ကောင်းဆောင်တွေထဲမှာဒီလိုတဏှာဓာတ်အာကြီးတဲ့ပုံကိုယ်တွေသာပါသွားခဲ့ရင်နောက်ကအတူယူမဲ့ပုံကိုယ်တွေများလာခဲ့ရင်တိုင်းပြည်ကောင်းစားမလားတိုင်းပြည်ပျက်စီးမလားဘုန်းကြီးတို့ကောင်းဆောင်လုပ်ခဲ့တဲ့ပုံကိုယ်တွေကိုပြန်သုံးသက်ကြည့်တဏှာရာဂကြီးတဲ့ပုံကိုယ်ဒီလိုပုံကိုယ်တွေကပညာအားနည်းလို့ဘာအားနည်းလို့လဲပညာအားနည်းခြင်းပင်နာကြီးမားခြင်းလောဘဒေါသနည်းအောင်ကြိုးစားရတယ်လောဘဒေါသနည်းပါခြင်းငါဟုဘိုလ်ပြုတဲ့စက်ဝိုင်းကကြုံလုံအောင်ကြိုးစားရတယ်။ငါအတွက်ငါမိသားစုအတွက်ဒီလောက်ကလေးနဲ့ရက်မနေနဲ့တိုင်းပြည်ရဲ့အတွက်နည်းနည်းလေးကြည်အောင်ချဲ့ပြလိုက်။အကျဲအမြင်ကျဲမှဘုန်းကြီးတို့ငါဆိုတဲ့စက်ဝိုင်းကထွက်လို့ရတာ။ပြည်သူပြည်သားတွေရဲ့အတွက်တကယ်လို့ဘုန်းကြီးတို့ဗိုလ်ချုပ်အောင်ဆန်းသာငါအတွက်ငါမိသားစုအတွက်ကိုယ်စိတ်ချမ်းသာဖို့ကိုယ်ပျော်ပါရဖို့ဒီလိုဖြစ်လာလို့ရှိရင်လောဘဒေါသတွေကြီးမားလာရင်ခုနကမိမိတို့ရဲ့ကြီးမန်းချက်ပန်းတိုင်ရဲ့အတွက်မြင်တဲ့ပညာဉာဏ်နဲ့ဆင်ခြင်တဲ့အမြင်မျိုးမမြင်နိုင်တော့ဘူး။ဒါဆိုရင်ဘုန်းကြီးတို့ပုံသွင်းမကောင်းလို့ရှိရင်နောက်ကအတူယူမဲ့လက်အောင်ငယ်သားတွေအကုန်လုံးပျက်စီးပြီးတော့ရစရာရှိမှာမဟုတ်တော့ခုတော့ဘိုလ်ချုပ်ကိုချစ်မြတ်နိုးတဲ့ပုဂ္ဂိုလ်ကြီးရှိနေသေးတဲ့အတွက်ဘိုလ်ချုပ်ရဲ့ဒီလိုအကျင့်ကောင်းမြတ်တဲ့ကျင့်စဉ်လေးတွေအတူမယူသင့်ဘူးလားယူသင့်လားကဲအားလုံးဆိုလိုက်အောင်မိမိကိုယ်သာရှေးဦးစွာတေချာဇာနာပုံသွင်းလေအဲ့တော့ဘိုလ်ချုပ်ကကိုကူကိုရှေးဦးစွာပုံသွင်းမကောင်းခဲ့ဘူးလားကောင်းခဲ့လားကောင်းခဲ့တော့ယနေ့ဘုန်းကြီးတို့ဘိုလ်ချုပ်အသက်ဘလောက်ပြည့်သွားခဲ့ပြီလဲနှစ်တရာပြည့်ပြီမဲ့ဘိုလ်ချုပ်ရဲ့ပုံရိပ်ဟာထင်ထင်ရှားရှားကြီးပေါ်မနေဘူးလားပေါ်နေလားနှစ်နေငယ်ကသေသွားတဲ့ပုံကိုယ်ဒီဘိုလ်ချုပ်လူဒီလူကိုကူကိုပုံစံသွင်းမကောင်းခဲ့တော့အားလုံးထင်ရှားနေလေပဲမကောင်းတဲ့ပုံရိပ်တွေပဲထင်ရှားတယ်လုံးဝပျောက်လွင်သွားရင်လည်းပဲပျောက်လွင်သွားတယ်တဲ့ဒါကြောင့်ဘုန်းကြီးတို့ဘိုလ်ချုပ်ကိုလေးစားချစ်မြတ်နိုးပါတယ်ဆိုရင်ကိုကိုကိုပုံစံကောင်းရအောင်ရှေးဦးစွာပုံသွင်းမကောင်းတယ်မူလားကောင်းတယ်လားကဲဆိုလိုက်ကရုဏာအားပညာအားစွမ်းအားမြင့်ပါစေအဲ့တော့ဘိုလ်ချုပ်ကပညာစွမ်းအားမြင့်တဲ့အတွက်ဒါငါတို့အတွက်ဒီကိစ္စတွေဟာကိုကျင်တရားနဲ့စိတ်သက်တည်ပြပြားစရာဖြစ်တယ်။ဒါဆိုရင်ငါတို့လူကျင်တဲ့လွတ်လပ်ရေးပြည်သူတွေအတွက်ချမ်းသာအောင်လုပ်မဲ့လွတ်လပ်ရေးဆုံးရှုံးသွားနိုင်တယ်ဒီလိုသိတာဒီပညာစွမ်းအားမြင့်လို့လားပညာစွမ်းအားနှိမ့်လို့လားအဲ့တော့ပညာစွမ်းအားမြင့်တော့ကိုဆင်းရဲလေဆင်းရဲပါစေဒီကိစ္စတွေဝေးဝေးနေတာကောင်းတယ်စိတ်ထဲကပါပြီးမဲ့ဝေးဝေးနေအောင်ကျင့်တယ်ဒီလိုဆင်းရဲခံနိုင်တာဒီကရုဏာစွမ်းအားပြည့်လို့လားနည်းလို့လားကရုဏာစွမ်းအားပြည့်လို့ 出来咪咪咕哒谢无刷地下加那崩顿里格鲁纳阿宾亚阿酸阿面麻子公益东夜别中来绵绵刚长辈朋友比得个沙皮马拉的刚长公益东吧绵一西边朋友东夜被投票的第一刚长公益东夜呢不就还没别中给乌拉别中给啦别中给的第一朋友朋友里的谁的里的见证里的秘密都里呢都就那样我就是阿丁啦就是阿丁啦阿波言波音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音音朋友都上文片的龙中医院恰他的结婆里的系列第二朋友都多看见啊这段的干嘛破片的上文片的结婆里的扩大的系列结婆里的啊那边多看见也谁的不就也那个路比我的谁的谁他他的地图路路过姑娘先生报比的来前谁的细节的第二来段的来段路变拉的干嘛都要多看见有这些人物干过没被被的文文比的顾你家的但那个撇钱的都看见要变拉的钱结果里啊这些人物干比的变拉给的那个来拉给的然后不这个变出的没这些我杀的变现比的不就个面对的个都看见有不如表给的时候大家把路打来的第一步哈带你个背的拉萨的看他的结果的但比较别的拉萨呢看他的结果撇的第一结果啊我都也是个模糊那他们又没开满的不就个多看几波嘛表给的这个大力股朋友现在记啊那都不如现在记不来说了多看几啊都如果上下步他的结果过也过也过他给他开不模糊不就个免给他第六面哪里变牙酸啊面麻路啦变牙酸啊内巴路啦变牙酸啊面麻路撇开啦哎呦第六变牙酸啊面麻路所以啊内眼那个没被比如拉个被他的结果第一步过着东门恰班呢第四的哈不一路没面面糊了面面的啦面面的多看几波嘛那边是你的也波嘛那边大庙的啦，古啊，开的路线，路对人看见的不顾撇多没，谁在的等个多没，不话嘛，等着嘛，进来的卡奥丹家多没，谁在有嘛的不顾提，钱多来的，大家第一路啊，没看见木，所比罗，有的不就啊，多看几波嘛，蒙路啦，格鲁那吉马路啦，这个罗多看几，等着人小人的卡嘛，伊没得嘛。生命的不顾撇舍进入表罗格鲁纳的别瓦拉拉内加拉拉别瓦尼拉哎呦朋友第一波里波马勒贝波就个都哈能跟大王坦定的不顾阿罗过一过的给萨里看见都不没得亚路亚要得所罗第六面的年边亚哈生命的年边亚拉生命的年边亚拉大妈妈姑姑的几位开你把的所以大家朋友变成没的了变成细的了变成没多的然后大力的朋友都有了没钱没好不了好了大家过一马扩大的问题对比着过一过大给啥的对比着没开呢对比着轮轮转转钱的名义就比着没开呢开路线那边太等哦没别等我了别等了大不都也谁的嘞不就也谁的的不都也谁的嘞不就个对比着对谁里的个面啊大地面朋友变成酸啊面麻的路没可能无啦可能啦可能的不就也面啊熟悉的 စုကြတယ်ဆိုတာဘုန်းကြီးတို့ပညာဆိုတာအလင်းရောင်နဲ့တူတယ်အလင်းရောင်ရှိလာပြီးရာဝတ္ထုတွေကိုအရှိအရှိကိုမြင်တယ်ဒီတော့ဘုချုပ်ကလှုပ်တင်သလားမလှုပ်တင်ဘူးလားခိုင်တင်သလားမခိုင်တင်ဘူးလားဒါမျိုးအမှန်တရားကိုမြင်တော့ဘုချုပ်ကပညာမြင်မာတယ်ပညာစွန်းအားမြင်မာတယ်လို့ပြောလို့ရသွားတယ်တဲ့နောက်ဒေါခန်ကြီးအပေါ်မှာလည်းပဲဇနီးတဲ့ရဲ့အပေါ်မှာလည်းပဲဒီစိတ်တဲ့ကြီးတွေတန်ត្រာမှာမပါစေခြင်းဘူးတန်ត្រာမှာပါသွားရင်အောက်တန်းကျသွားနိုင်တယ်အဲ့တော့ကိုယ့်အတွက်ထားတာကစောင့်ရှောက်ဖို့အခုတော့ကိုယ်ရေးကိုယ်တာကိစ္စတွေကိုခိုင်းနေဒီလိုသဘောလေးတွေကိုဘုရုပ်ကအမှန်တိုင်းမြင်တော့ဇနီးတဲ့ဟူတိတ်ပြီးတော့စိတ်တဲ့ဉာဏ်ဖြစ်တဲ့ပုဂ္ဂိုလ်မဖြစ်စေခြင်းတော့ကရုဏာတရားကြီးမာတယ်ရေဘော်လေးအပေါ်မှာလည်းပဲဒီလှုပ်တွေကိုလှုပ်ပေးနေရတယ်မဆိုင်တာလှုပ်ပေးနေရတဲ့အတွက်သူ့ပေါ်မှာကရုဏာတွေတက်တယ်ဒီတော့ဘိုလ်ချုပ်အနေနဲ့ဒီလုပ်ငန်းကိုသုံးသက်ကြည့်လို့ရှိရင်သူ့ကိုယ်သူရှေးဦးစွာပထမတည်တည်ချာချာသူ့ကိုယ်သူပုံစံကောင်းတွင်းတယ်လို့ဒီလိုပြောလို့မရဘူးလားရလားအဲ့တော့ဘိုလ်ချုပ်ချစ်မြတ်နိုးကြတဲ့ကောမဒီဝင်တွေရောအားလုံးသောတရားနာပရိသတ်တွေရောဒီစိတ်တက်ဒီလှုပ်ရက်လေးတွေကိုတူယူပြီးတော့မိမိတို့လည်းပဲအားလုံးသူများပေါ်မှာခိုင်းကောင်းနိုင်မခောင်းရင်မမဲနဲ့မိမိတို့အနေနဲ့ကိုယ်ကျုပ်လိုပဲကိုကိုကိုပုံစံသွင်းကောင်းအောင်မကြိုးစားတင်မလားကြိုးစားတင်လားကိုကျုပ်လိုအမှန်တရားကိုမြင်တဲ့ပညာစွမ်းအားမြင်မအောင်ရောမကြိုးစားတင်မလားဒီလိုအမှန်တိုင်းမြင်လာပြီဆိုရင်အလုံးပေါ်မှာဒုက္ခမရောက်စေခြင်းဘူးအလုံးပေါ်မှာဝမ်းမပီစေခြင်းဘူးကိုကြောင့်ဇနီးတွေကိုပဲဒုက္ခမရောက်စေခြင်းဘူးအောက်တန်းမကြစေခြင်းဘူးစိတ်တက်မြင့်မြတ်စေခြင်းလေဒီလိုမြင့်မြတ်တဲ့ကရုဏာဓာတ်တွေလေဖြစ်ပွားသွားတယ်တဲ့အဲ့တော့ဘုန်းကြီးတို့အတူယူတင်တာကပယ်ပြုံးတဲ့နံပြားစားယုံနဲ့ဟုတ်ပါမလားဘိုလ်ချုပ်လှုပ်ခဲ့တဲ့ပုံရိပ်တွေကဘလို့စိတ်နဲ့လှုပ်ခဲ့တယ်လဲစာရိတ္တကိုဘလို့ထိန်ခဲ့တယ်လဲဘလို့စိတ်နေစိတ်ထားမြင်မာခဲ့တယ်လဲပညာတရားဘလို့အမှန်တိုင်းမြင်ခဲ့တယ်လဲဒါလေးတွေကိုသိအောင်ရှာဖွေပြီးတော့ကြည့်ပြီးတော့မိမိတို့အတူမယူတင်ဘူးလားယူတင်လားဆိုလိုက်အပေါ်ယံမြအာကြကပါမမထူပါအပေါ်ယံမြအာကြကပါမမထူပါရှင်သူဖြစ်ယံကျင့်စဉ်မံဧကံတူယူကျင့်သုံးပါရှင်သူဖြစ်ယံကျင့်စဉ်မံဧကံတူယူကျင့်သုံးပါအဲ့တော့ဘုန်းကြီးတို့ထင်ရှားကြကြတဲ့တိတ်ပြီးတော့မိမိတို့ဘောမှာလွန်အားတွေများနေတဲ့ပုံရိပ်တွေကိုတွေ့ရမြင်ရကြုံရတဲ့အခါအပေါ်ယံပဲတူယူတင်သလားနှစ်သာရအထိလိုက်တင်သလားအပေါ်ယံလေးတူယူနေတော့အကျိုးတရားကများများကြီးထူးမလားမထူးနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာဘိုလ်ချုပ်ကိုချစ်မြတ်နိုးတဲ့ပုဂ္ဂိုလ်ကြီးပေါ်များတယ်ဒါသေးကြတယ်ဒီတော့ဘာကိုကြည့်ပြီးသိလဲဆိုတော့ခုလိုပွဲတွေလုပ်တယ်ဘိုလ်ချုပ်ထိမ့်မနေတွေမှာပယ်ပြုံးတဲ့နန်းပြားဝေးကြတယ်ဘုန်းကြီးကတော့ဒါလောက်ကလေးနဲ့တော့သိပြီးထူးခြားမှာမဟုတ်ပါဘူးဒါအပေါ်ယံမှမျှပဲဖြစ်သေးတယ်ဘာမျှပဲဖြစ်သေးတာလဲအဲ့တော့ဘိုလ်ချုပ်ဒီလိုစားခဲ့တယ်ဘလို့စိတ်တက်နဲ့စားခဲ့တယ်ဒီတိချေချေမြင့်မြင့်မလေးလာတင်မူလားလေးလာတင်လားလေးလာတင်တယ်လေးလာပြီးတော့အဲ့ဒီဘိုလ်ချုပ်ကျင့်ခဲ့တဲ့ကျင့်စဉ်ဘိုလ်ထုတ်ထားခဲ့တဲ့စိတ်ထားဘိုလ်ချုပ်မြင်ခဲ့တဲ့ဉာဏ်မြင်ဒါတွေကိုမိမိတို့ထံမှာမိတူကူးပြီးတော့မယူတင်မူလားယူတင်လားဒီလိုအလုံးသောပုံကိုယ်ကြီးကျင့်သုံးမယ်ဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံကြီးကဆုတ်ယုတ်သွားမလားတိုးတက်သွားမလားတိုးတက်သွားမယ်ဒါနိုင်ငံကြီးလှုပ်တာမလှုပ်တာလဲနိုင်ငံရေးဆိုတာနိုင်ငံကောင်းစားရေးနိုင်ငံကောင်းစားရေးဆိုတာပြည်သူတွေကောင်းစားရေးပြည်သူကောင်းစားရေးဆိုတာဘုန်းကြီးတို့လမ်းတွေခင်းတယ်တရားတွေစောက်တယ်ဒီလောက်နဲ့မပြီးဆုံးပါဘူးလူသားတွေရဲ့စိတ်ထဲမှာနှလုံးသားထဲမှာကောင်းမြတ်တဲ့စိတ်ဓာတ်တွေဝင်လာမယ်ငြိမ်ချမ်းစွာတူရှင်တွဲနေထိုင်အောင်ကြိုးစားလာမယ်နောက်ပြီးတော့ကူညီတတ်တဲ့သဘောတွေကရုဏာတရားတွေပေါက်ဖွာလာမယ်အမှန်တရားကိုမြင်တတ်တဲ့ပညာစွမ်းအားတွေမြင်မာလာမယ်ဒီလိုမြန်မာလာရင်ဘုန်းကြီးတို့မြန်မာနိုင်ငံကြီးကတိုးတက်မယ်တဲ့ရုပ်ဝတ္ထုတွေဘုန်းကြီးတို့တရားကြီးတွေစောက်တိုက်ကြီးတွေ၄၅တက်20 30စောက်ကားတွေအကောင်စားကြီးတွေတင်သွင်းဒီလောက်နဲ့တော့တိုးတက်ဖို့လွယ်ပါမလားအပေါ်ယံမြမဖြစ်ဘူးလားဖြစ်သလားဒါကြောင့်နိုင်ငံရေးဆိုတာနိုင်ငံရဲ့အရေး ပြည်သူရဲ့အရေးပြည်သူအရေးဆိုတာပြည်သူကောင်းစားရေးဒါဘုန်းကြီးတို့ဌာနုပ္ပစာလို့ဓမ္မစရိယဘုန်းကြီးတို့သင်တဲ့အခါမှာဒီလိုသဘောလေးတွေသင်ရပါတယ်ဒါကြောင့်မိမိတို့ဟာနိုင်ငံရေးငါတို့နဲ့မဆိုင်ဘူးလို့နေသင့်သလားမနေသင့်ဘူးလားနိုင်ငံကောင်းစားဖို့အတွက်အထက်နိုင်ငံတော်ကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်ဟာစပြီးတော့နောက်ဆုံးဘုန်းကြီးတို့လက်လုတ်လက်စားလုတ်တဲ့ရှင်မောင်ရွက်တဇွန်ရွက်စတဲ့ရောင်းတဲ့ဈေးတွေတည်းမိမိတို့နိုင်ငံအတွက်ကောင်းစားဖို့လုပ်လို့မရနိုင်ဘူးလားရနိုင်လားအဲ့တော့ရနိုင်ဖို့အတွက်စိတ်တဲ့အရေးချင်းလိုတယ်တဲ့ဘာရေးချင်းလိုလဲအပေါ်ယံလေးအကြယုံနဲ့ပြီးပါမလားဒါကြောင့်ဘုန်းကြီးတို့မြို့တိုင်းမြို့တိုင်းမှာပေပြုံးတဲ့နံပြားကျွေးတာကောင်းပါတယ်ဘုန်းကြီးကကဲရတာမဟုတ်ဘူးရှုံချတာမဟုတ်ဘူးဒီဟာဘိုလ်ချုပ်ကိုချစ်မြတ်နိုးတဲ့အတွက်ကောင်းတယ်ပါနဲ့ဥပမာတူလဲဆိုတော့ကလေးတယောက်စာကြိုစားတာစာမွေးပွဲအောင်ခြင်းလို့ဂုံတူရခြင်းလို့ကြည်လာလို့ရှင်ဆရာဝန်ကြီးဖြစ်ခြင်းလို့ငွေချမ်းချမ်းသားသားနဲ့နေခြင်းလို့အောက်တန်းကြမှာကြောက်လို့ဒီလိုကြိုစားတယ်ဒါမဆိုးပါဘူးကောင်းပါတယ်ဒါပေမဲ့အကောင်းစားတဲ့တော့မပါသေးဘူးပေါ့ဘလို့မှကောင်းပါလဲဆိုတော့ငါပညာတက်လို့ရှင်မိဘကိုပြုစုလှုပ်ကြွေးမယ်ကျေးဇူးဆက်မယ်ငါပညာတက်ရင်ဆင်းရဲသားတွေကိုငါတက်နိုင်တယ်မြဆရာဝန်ပညာနဲ့အင်ဂျင်နီယာပညာနဲ့ကျောင်းဆရာပညာနဲ့နိုင်ငံသားကောင်းတွေပို့ထွက်အောင်လုပ်မယ်အဲ့လိုပေးဆက်ခြင်းနဲ့စိတ်နဲ့ကြိုးစားမှအကောင်ဆုံးတဲ့ကိုချမ်းသာဖို့ကိုအောက်တရားမှဆိုလို့ကြီးလိုင်းဆင်းရဲမှကြောက်လို့ဒီလိုကြိုးစားတာမကြိုးစားတာနဲ့စာရင်တော့ကောင်းပါတယ်ဒါပေမဲ့အဆင့်မြင့်တဲ့ထဲတော့မပါဘူးအဲ့တော့ကြီးလာလို့ရှိရင်ယေရှုဆက်ခြင်းလို့နိုင်ငံယေရှုဆက်ခြင်းလို့လူမျိုးတွေကိုပညာပေးခြင်းလို့သူများပေးခြင်းကိုရှိမှဖြစ်မှာဆိုပြီးတော့ဒီလိုစိတ်ထဲနဲ့ပညာကြိုးစားမှအမျက်ဆုံးလို့ဒီလိုပြောလို့မရဘူးလားရလားခုလည်းပဲဘုန်းကြီးတို့ပေပြုံးတဲ့နံပြားဝေတာစားတာကောင်းပါတယ်အကောင်ဆုံးလဲတော့ပါပါမလားအပေါ်ယံမြဖြစ်လို့တဲ့ဘာမြဖြစ်လို့လဲဘိုလ်ချုပ်ဒီလိုဘာဖြစ်လို့ကျင့်သုံးနိုင်တယ်လဲဘလို့စိတ်သက်တွေဘလို့စာရိတ္တတွေဘလို့ပညာမျိုးမြင်တွေရှိလို့လဲဆိုပြီးတော့ဒီလိုလေ့လာပြီးတော့ဘိုလ်ချုပ်ရဲ့ကျင့်စဉ်ကိုလိုက်နာကျင့်သုံးမှဒါအကောင်ဆုံးချစ်မြတ်နိုးရာရောက်တယ်နိုင်ငံရေးအကောင်ဆုံးလှုပ်ရာရောက်တယ်တဲ့ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ဘုန်းကြီးတဲ့ဟောတဲ့တရားရဲ့နာမည်ကဘိုလ်ချုပ်ပုံရိပ်တစိတ်တရေသာတဲ့ပါတယ်လေကဲဒီလောက်ဆိုရင်ဘုန်းကြီးဟောခြင်းတာလေးတွေပြည့်စုံသွားပါပြီတနာကြီးခွဲနီးပါလေကြာသွားခဲ့ပြီကဲအားလုံးဆိုလိုက်ထင်ရှားကြောကြာပုဂ္ဂိုလ်များမြင်ကြားတွေ့သည့်အခါကြောင်းကျိုးဝေပန်းစီစေရန်အမှန်တည်ဖို့ရာအပေါ်ယံမြအာကြကဘာမှမထူးပါရှင်သူဖြစ်ရန်ကျင့်စဉ်မှန်ဧကံတူอยู่ကျင့်သုံးပါကဲအလုံးတို့ကျင့်ပါရေးကောမတီများနဲ့တကဝဘိုလ်ချုပ်ကိုချစ်မြတ်နိုးကြတဲ့ဓမ္မမိတ်ဆွေအလုံးဟာဘိုလ်ချုပ်ရဲ့အပေါ်ယံအပြုမူလေးမြောက်အာကြအတုမယူဘဲနဲ့နှစ်သာရပိုင်းဖြစ်တဲ့ဒီလိုပုံရိပ်တွေဖြစ်အောင်ဘလို့စိတ်တဲ့ကြိုးစားခဲ့တဲ့လေဘလို့ဉာဏ်မြင်တဲ့ကြိုးစားခဲ့တဲ့လေဒီလိုကျင့်စဉ်တွေကိုတူယူကြိုးစားပြီးတော့နိုင်ငံရေးပြည်သူအရေးပြည်သူတွေကောင်းစားရေးဖြစ်တဲ့နိုင်ငံရေးကိုကောင်းစွာကြိုးစားအထောက်နိုင်ကြပါစေအဲ့ဒီအကောင်းဆုံးဖြစ်တဲ့နိုင်ငံရေးကိုကြိုးစားအထောက်ရင်အထောက်ရင်နှလုံးသားထဲမှာပါရမီတွေပြည့်ဝပြီးတော့မညံပူညံဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း